Welcome to the Voice of America in Burmese.
ဘီယံဘောင်ကင်းဝဲတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2023ခုနှစ် February 5ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနံပါတ်1925 30နဲ့လိုင်းလံမီတာ190လို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါရှင်ကျမအင်ဂျင်နိုင်ပါမြန်မာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မီးရှို့ဖျက်ဆီးနှိမ်နင်းမှုတွေကြောင့်တေဆုံးရတဲ့အရက်သားပြည်သူအရေအတွက်ဟာ2022ခုနှစ်တွင်ကမ္ဘာမှာအရက်သားတေဆုံးမှုဒုတိယအများဆုံးနိုင်ငံစီးရင်ဝင်ခဲ့တဲ့အကြောင်းတခါ2023ခုနှစ်ဟာမြန်မာနိုင်ငံအတွက်အဆုံးဖြတ်ပေးမဲ့နှစ်ဖြစ်တဲ့အကြောင်း NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကပြောကြားလိုက်တာစာရာရီနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့အတူပြောပြမှာပါရှင်
ဟုတ်ကဲ့ပါတရင်နေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့စစ်ကောင်စီအတွင်းလက်လော့ရာထူးနေရအပြောင်းလဲတွေအပေါ်မှာသုံးသက်သူတွေရဲ့အမြင်နဲ့အတူအပတ်စင်မှဒီမိုကရေစီရေးရအစည်းအဝေးမှာဆိုရင်တော့
ဒါကြောင့်မလို့ဒီစစ်အုပ်ချုပ်ရေးဒီလိုမျိုးကျင်ညာလိုက်တာဒီတရှိသူတို့ဒီအဲ့ဒီနေမေတွေမှာမဆိုးမိုးနိုင်ဘူးသူတို့ဒါအုပ်ချုပ်လို့မရနိုင်ဘူးဆိုတော့သူတို့ကိုယ်တိုင်ဝန်ခံလိုက်တာပဲဖြစ်ပါတယ်
CDM ဘိုးကြီးညီတုဒပြောတော့ဖြစ်ပါတယ်ဆက်သွယ်မေးမြန်းချက်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါ့အပြင်အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းရဲ့အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုအစီအစဉ်ဒုတိယပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမိုင်းအရင်နိုင်တဲ့ကျွန်တော်ရန်နိုင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာစစ်ကောင်စီအနေနဲ့လေကြောင်းကနေတိုက်ခိုက်တာတွေမီးရှို့ဖျက်ဆီးတာတွေကိုအရှိန်အဟုန်နဲ့လုံဆောင်ခဲ့တာကြောင့်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာတေဆုံးခဲ့တဲ့အရေအတွက်ဟာကမ္ဘာမှာအရက်သားပြည်သူတေဆုံးမှုဒုတိယအသေးအပြောက်အများဆုံးနိုင်ငံဖြစ်ခဲ့ကြောင်းကုလသမဂ္ဂဆိုင်ရာပြည်ထောင်တန်အမတ်ကြီးဒမ်မီဘာဘရာဝူဒ်ဝတ်ကပြောကြားပါတယ်ဆီယာနာသိန်းနှစ်နှစ်ပြည့်ချိန်မှာမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေဆိုးရွားနေတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထိုးနဲ့အတူဒီသတင်းပတ်အတွင်းနိုင်ငံတကာကိုပြောကြားခဲ့တဲ့ဗီဒီယိုမိကွန်းမှာတန်မတ်ကြီးဝူဒ်ဝတ်ကအခုလိုပြောသွားတာပါ
They're bombing schools and burning villages to the ground. In 2022, Myanmar was the second deadliest country in the world for civilians.
ဒါကတော့စစ်တပ်ကမြေပြင်မှာကျောင်းတွေကိုဘုံကျဲကျေးရွာတွေကိုမီးရှို့ဖျက်ဆီးတာတွေပြုလုပ်နေပါတယ်2022ခုနှစ်အတွင်းမှာဆိုရင်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအရက်သားပြည်သူဒုတိယအသေးအပြောက်အများဆုံးနိုင်ငံဖြစ်ခဲ့ပါတယ်လို့တန်မတ်ကြီးဝူဒ်ဝတ်ကပြောသွားတာပါ။ဒါအပြင်လုံခြုံရေးကောင်စီရဲ့မြမအရေးဆုံးဖြတ်ချက်ကိုစစ်ကောင်စီကလိုက်နာခြင်းရှိမရှိလာမယ့်မတ်လမှာသုံးသပ်မှာဖြစ်ပြီးတော့နောက်ထပ်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့အသင့်ပြင်ထားမယ်လို့လည်းပြည်ထောင်တန်မတ်ကြီးကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှပထမဆုံးမြမအရေးဆုံးဖြတ်ချက်ချမှတ်နိုင်ရေးပြည်ထောင်ကဦးဆောင်ကြိုးပမ်းခဲ့တာပါ။မြမတန်မတ်ကြီးဦးကျော်မိုးထွန်းကတော့မြမနိုင်ငံမှာစစ်ကောင်ဆောင်တွေကိုအရေးယူနိုင်ရေးဆရာနာရှင်စနစ်ကနေလွတ်မြောက်ပြီးစစ်မှန်တဲ့ဒီမိုကရေစီစနစ်အသွင်ကူးပြောင်းရေးအတွက်နိုင်ငံတကာအတိုင်းဝိုင်းစီကထိရောက်တဲ့အရေးယူဆောင်ရွက်ချက်တွေကိုလိုအပ်နေစေဖြစ်ကြောင်းဖေဖော်ဝါရီလ2ရက်နေ့ကထုတ်ပြန်တဲ့ဗီဒီယိုမိကွန်းမှာပြောကြားခဲ့ပါတယ်ရှင
်။မြမနိုင်ငံမှာအပြောင်းလဲတွေဖြစ်မဖြစ်ကိုဆုံးဖြတ်မဲ့နှစ်ဟာ2023ခုနှစ်ဖြစ်ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စမောင်ကပြောကြားလိုက်ပါတယ်။ဖေဖော်ဝါရီ4ရက်နေ့ကစနေနေ့ကဒီဗြိတိန်နိုင်ငံလန်ဒန်မြို့မှာပြုလုပ်တဲ့မြမအတိုင်းဝိုင်းနဲ့တွေ့ဆုံပွဲအတွင်းဒေါ်စမောင်ကစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကိုအပြောင်းလဲလုပ်ဖို့ NUG က2023ခုနှစ်အတွင်းချမှတ်ထားတဲ့လမ်းကြောင်းကိုအခုလိုပြောပြပါဗျာ။ဒီ
တစ်နှစ်အတွင်းမှာတော့ကျွန်တော်တို့ကဖြစ်တဲ့အနည်းဆုံးတော့ဒီအဆုံးဟိုပါပေါ့အဆုံးတက်နိုင်တဲ့အဆုံးဖြတ်နှစ်တစ်နှစ်တော့ဖြစ်ဖို့လို stage တစ်ခု at least တက်ဖို့လို့လိုရဲဆိုတာကျွန်တော်တို့ရဲ့ final ဖြတ်မှုပေါ့
ဒါပြင် NUG အစိုးရအနေနဲ့နိုင်ငံရေးအရာချမှတ်ထားတဲ့မူအပေါ်မှာစစ်ကောင်စီနဲ့ညှိနှိုင်းလို့မရတဲ့အခြေအနေတွေရှိနေသလိုညှိနှိုင်းဖို့ပဲအဆင့်အထိရှိရမယ်ဆိုတဲ့သတ်မှတ်ချက်တွေလည်းရှိနေကြောင်းဒေါ်စမောင်ကဆိုပါတယ်စစ်ကောင်စီဘက်ကတော့တိုင်းပြည်တွင်းအခြေအနေတွေဟာပုံမှန်ပြန်လည်မရောက်ရှိသေးတဲ့အတွက်အရေးပေါ်အခြေအနေကိုနောက်ထပ်6လတိုးချက်လိုက်ကြောင်းစစ်တပ်အာဏာသိမ်းခဲ့တဲ့နှစ်ပြည့်ချိန်ပြီးခဲ့တဲ့ရက်ပိုင်းကပဲကြေညာထားပါတယ်ဒါပြင်လာမဲ့6လအတွင်းရွေးကောက်ပွဲကျင်းပဖို့အခြေအနေမသေးချာသေးဘူးလို့လည်းစစ်ကောင်စီပြောခွင့်ရက VOA ကိုပြောကြားခဲ့ပါတယ် နိုင်ငံသားရေးဝန်ကြီးဒေါ်စမောင်ကတော့ NUG ဥဆောင်တဲ့ခုခံတော်လှန်ရေးကိုအများဆုံးအဆုံးသတ်နိုင်ရေးအတွက်အဖြစ်နိုင်ဆုံးနည်းလမ်းတွေကိုရှာဖွေနေကြောင်းလဲဗြိတိန်ခီးစဉ်အတွင်းမှာပြောကြားသွားပါတယ်ဒေါ်စင်မောင်ဟာလာမယ့်သတင်းပတ်ခုံမှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမြန်မာနယ်ပေါ်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္ဂနွေညချမ်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်။ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းမဖြစ်မနေလိုက်နိုင်ရမယ့်ရေချောင်းသွားမှုဆိုင်ရာစီရင်စည်းကမ်းCode of Conduct တွေအပြည့်သက်ချမှတ်နိုင်ရေးအတွက်တရုတ်နိုင်ငံနဲ့ဆွေးနွေးမှုတွေကိုအချိန်မြင့်လှုပ်ဆောင်သွားမယ်လို့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးကမနေ့ဖေဖော်ဝါရီလ4ရက်နေ့မှာပြောကြားပါရယ်မဟာဗျူဟာကျတဲ့ဒီရေပိုင်နဲ့အတွင်းတင်းမာမှုတွေတိုးမြင့်ဖြစ်ပေါ်နေချိန်မှာအင်ဒိုနီးရှားနိုင်ငံသားဝင်ကြီးကအခုလိုပြောကြားလိုက်တာပါအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးပြီးမှာဝင်ကြီးရက်ဒနိုမာဆူတီကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါရယ်တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေကြတဲ့နိုင်ငံတစ်ခုချင်းစီကတရုတ်နဲ့နှစ်နိုင်ငံဆက်ဆံရေးကိုဦးစားပေးလှုပ်ဆောင်နေကြတဲ့အတွက်ဒီ Code of Conduct နဲ့ဆိုင်တဲ့အခြေခံအဆိုပြုချက်မူကြမ်းအပေါ်အများသဘောတူဆုံးဖြတ်ချက်ချနိုင်ရေးဆွေးနွေးမှုတွေဟာလည်းလက်တလောမှာရပ်တန့်နေပါတယ်။ဒါကြောင့်ဒီ Code of Conduct ဆိုင်ရာဆွေးနွေးပွဲကိုအင်ဒိုနီးရှားကအရှင်ဖြစ်လက်ခံပြီးလာမယ့် match လအတွင်းပထမဆုံးချိန်ပြုလုပ်သွားမယ်လို့ဝင်ကြီးမာဆူတီကပြောပါတယ်ရှင
်။ American လေတောင်းပိုင်နယ်ထဲရောက်နေတဲ့တန်တရားဖြစ်ပွဲတရုတ်ထောက်လှမ်းရေးမိုးပြံဥပပေါင်းကြီးကို American လေတပ်က February 4ရက်နေ့မှာပြစ်ချလိုက်တဲ့ပုံမှာပြုတ်ကာကွယ်ရေးဝန်ကြီးဌာနကကန့်ကွက်လိုက်ပြီးတော့ဒါဟာအမေရိကန်အစိုးရကလိုအပ်တာထက်ပိုပြီးတော့တုံ့ပြန်တဲ့လုပ်ရဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီလုပ်ရကိုတရုတ်နိုင်ငံကအလေးနက်ကန့်ကွက်ကြောင်းနဲ့အခုလိုဖြစ်သွားတဲ့အတွက်အနာဂတ်မှာအလားတူဖြစ်ရမျိုးနဲ့ကြုံတွေ့ရမယ်ဆိုရင်တရုတ်ဘက်ကလည်းတူညီတဲ့တုံ့ပြန်မှုမျိုးလှုပ်ဆောင်သွားမယ်လို့ပြုတ်ကာကွယ်ရေးဌာနပြောခွင့်ရတန်ကီဖေးကပြောပါတယ်။တရုတ်တို့အစိုးရဒီမိုးပြံမှုကောင်းကြီးဟာလေရက်တဲဆောင်မှုရအမေရိကန်နိုင်ငံတွင်းကိုမတော်ဆရောက်ရှိသွားတာဖြစ်ပြီးတော့အမေရိကန်တို့ဆွဆွဲပြောဆိုနေသလိုထောက်လှမ်းရေးလုပ်တဲ့မိုးပြံမှုကောင်းမဟုတ်ပဲအရက်ဖတ်သုံးမိုးလေဝသဆိုင်ရာအချက်လက်တွေစုဆောင်ရေးအတွက်ဖြစ်တယ်လို့တရုတ်အစိုးရကအစောပိုင်းမှာပြောထားပါတယ်။ကျောင်းကား3000စာလောက်အရွယ်စားလောက်ရှိပြီးတော့အမြင့်ပေ6000လောက်မှာပြန်တန်းခဲ့နေတဲ့ဒီမိုးပြံမှုကောင်းကြီးဟာသွားလို့ရာကိုမြေပြင်ကထိန်းစရာမလိုပဲသူ့အလိုလိုမောင်းနေနိုင်တဲ့စက်ပစ္စည်းတွေအထက်မှာပါတယ်လို့လည်းဆိုပါရခင်ဗျာ
ပါကစ္စတန်သမ္မတဟောင်းပါဗစ်မူရှာရက်ဟာအသက်89နှစ်အရွယ်မှာကွယ်လွန်သွားပြီးဖြစ်ပါတယ်သူဟာခနာကိုအတွင်းပိုင်းအင်ဂါရီမှာတာမန်မဟုတ်တဲ့ပရိုတိန်းအသားဓာတ်တွေစုဖွဲ့တည်ရှိပြီးအလုပ်ပုံမှန်မလုပ်တော့တဲ့ယောဂါနဲ့ကွယ်လွန်သွားတာလို့ဆိုပါတယ်ပါကစ္စတန်စစ်တပ်အကြီးအကဲအဖြစ်တာဝန်ထမ်းဆောင်နေတဲ့မူရှာရက်ဟာ1992ခုနှစ်အောက်တိုဘာလကဒီမိုကရေစီနီးလမ်းကျရွေးကောက်တင်မြှောက်ထားတဲ့နဝစ်ရှရစ်အစိုးရထံကအာဒမအာနာသိမ်းယူပြီးသမရဖြစ်လာခဲ့သူလည်းဖြစ်ပါတယ်။တိုင်းပြည်အတွင်းဒီမိုကရေစီပြန်လည်ထွန်းကားအောင်လှုပ်ဆောင်ပေးမယ်လို့ကတိပြုခဲ့ပြီးသမရနဲ့စစ်ဦးစီးချုပ်ယာရူးနှစ်ခုစလုံးကိုယူပြီးတိုင်းပြည်ကို6နှစ်နီးပါးအုပ်ချုပ်ခဲ့တာပါ။ဆရာနာမသိခင်လပိုင်းအလိုလေးမှာပဲပါကစ္စတန်စီဦးစီးချုပ်အဖြစ်နဲ့သူတာဝန်ထမ်းဆောင်နေစေအိန္ဒိယအုပ်ချုပ်မှုအောက်မှာရှိနေတဲ့ကက်ရှမီးယားဒေသကာဂီလ်ကိုပါကစ္စတန်တပ်ဖွဲ့တွေဆီလွတ်ခဲ့ပါတယ်အဲ့ဒီလုပ်ရကြောင်းနျူကလ িয়ার ပိုင်ဆိုင်ထားကြတဲ့နိုင်ငံနှစ်ခုကြားမှာစစ်ရေးအရာအတင်းမာဆုံးအခြေအနေနဲ့ရင်ဆိုင်ခဲ့ရပါတယ်ရှင်
နောက်ဆုံးရသတင်းတွေကိုမိုင်းအင်ဂျင်နိုင်နဲ့ကျွန်တော်ရန်နိုင်တို့ချင်းညာပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့သတင်းစောင်းပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့စစ်ကောင်စီတွင်ကဒီမကြသေးခင်ကယာရုနေရအပြောင်းလဲရည်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်စစ်ကောင်စီနဲ့ဝန်ကြီးအဖွဲ့မှအပြောင်းလဲတချို့လှုပ်လာတာကထိငိမ့်လုံခြုံရေးနိုင်ငံခြားဆက်ဆံရေးနဲ့စီးပွားရေးတွေမှန်းခဲ့တယ်လို့မဖြစ်လာတာကိုပြန်တဲ့နိုင်ရေးအတွက်ရည်ရွယ်ပုံရတယ်လို့သုံးသပ်သူတွေကပြောပါတယ်ဆရာနာသိရင်ပြည်နှစ်ကြာစစ်ကောင်စီတဲမှာ အရင်အရက်ဖက်ပါတီထက်အခုတက်ဖက်ကပူများသွားပြီးတော့ဝန်ကြီးအဖွဲ့မှလည်းလုံခြုံရေးဆိုင်ရာဝန်ကြီးဌာနတချို့ကိုဒူးဝန်ကြီးချုပ်အဆင့်အထိပေးလိုက်တာကထူးခြားတယ်လို့ဒီသုံးသက်သူတွေကဆိုပါတယ်။နောက်6လတက်တန်းတိုးပြီးတော့နိုင်ငံသားရေးဝန်ကြီးတက်ခန့်ကစီးပွားရေးဆိုင်ရာဝန်ကြီးကိုလည်းဒူးဝန်ကြီးချုပ်အဆင့်တင်ပေးတဲ့စစ်ကောင်စီကစစ်အုပ်ချုပ်ရေးပါဒေသတချို့မှာချလာရမှာဘယ်လိုတက်ရောက်လာနိုင်ပါသလဲ။ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။အခုလိုဗိုလ်တော်နေမှာလူပြောင်းလဲတချို့လှုပ်လာတာရဲ့ထူးခြားမှုပေါ်ထိုင်းနိုင်ငံချစ်မိုင်တက္ကသိုလ်လူမှုသိပ္ပံဌာနကသုတေသီကိုမင်းသိက
လူပြောင်းလိုက်ခြင်းအပြင်လက်ရှိထိန်းချုပ်နေတဲ့လှုပ်ဆောင်နေတဲ့ကိစ္စရပ်တွေကိုပုံပြီးထိရောက်ဖြစ်မယ်လို့ညှော်လင့်ပုံရတယ်။သို့တော့အဲ့ဒီကိစ္စကအခုဆရာနာသိပ္ပီဒီနှစ်နှစ်ပြည်ကာလမှာတကယ်လည်းပြောရင်အဲ့ဒီဆရာနာမသိငင်ကလေးကစစ်ကောင်စီဟာအခုချိန်ထိမြေဆန်းခံပြိုလှုပ်နေရဇဲပဲဆိုတာကိုသိတာထင်ရှားတယ်မှန်ချက်နဲ့နန္ဒနဲ့မကိုက်ဘူးဆိုရလေတိတာထင်ရှားတဲ့အချက်လို့ကျွန်တော်ထင်ပါတ
ယ်။ဒီထူးခြားမှုပေါ်တီဘောမြို့နယ်တည်သူလွတ်တော်မဟောင်းဦးရဲထွန်းကလည်
းနာဆကစစ်ကောင်စီကိုအရင်ကပါဝင်ဖွဲ့စည်းထားတဲ့ပါတီစုံဆိုတာမှလည်းအရင် NLD နဲ့မတည့်ခဲ့တဲ့ဦးသိန်းညွန့်တို့ဦးခမောင်ဆွေတို့တိုင်းသားပါတီတွေကပုံကိုများကိုဒီတစ်ခေါက်မှာတော့စစ်ကောင်စီတဲကနေထုတ်လိုက်ပြီးတော့တက်ကပုံကိုများပဲအဓိကပါဝင်ပြီးတော့နောက်တစ်ခါအစိုးရအဖွဲ့မှကတော့ဒူးဝင်ကြီးချုပ်မှ၅ဦးခန့်ထားတာတွေ့ရတယ်။အခုလိုထပ်ပြီးတော့တက်တန်း6လတိုးလိုက်တဲ့ကာလနတ်ဆကအုပ်ချုပ်ရမယ့်ကာလကဒီတဲ့ပိုကြာနိုင်တယ်လို့လည်းမှန်းဆထားတယ်လို့ယူဆရတယ်။ဒါကြောင့်မလို့ဒီအစိုးရအဖွဲ့ကိုလည်းနည်းနည်းပို့ပြီးတော့တာဝန်ယူနိုင်အောင်ဒုချက်ဖွဲ့စည်းတယ
်။အရင်ဒူးဝင်ကြီးချုပ်တူဖြစ်ဒူးဝင်ချုပ်ကြီးစိုးဝင်းပဲရှိခဲ့တာကနေအခုတော့ကာကွယ်ရေးပြည်ထရေးပို့ဆောင်ဆက်သွယ်ရေးဖြင့်စီမံဘဏ္ဍာဝန်ကြီးပါဒုဝန်ကြီးချုပ်တစ်လေးဦးခန့်လာတဲ့အပေါ်ကိုမင်းသိက
ဒုဝန်ကြီးချုပ်တပါးနဲ့ပဲသူမလုံလောက်တဲ့အနေအထားမျိုးရှိတယ်ထင်တယ်။အဲ့ဒါကြောင့်သူကကဏ္ဍအလိုက်ပေါ့ဦးစားပေးတွေမှာဒီဒုဝန်ကြီးချုပ်ခွင့်အာဏာမျိုးကိုဖြန့်ပြီးပေးပြီးတော့တည်ငြိမ်ရေးနဲ့ပြည်ပြင်းဒီနယ်မြေစိုးမိုးရေးနဲ့ပတ်သက်ပြီးတော့သူအဓိကဦးစားပေးရည်ရွယ်တယ်လို့ထင်တယ်။ပြီးတော့နိုင်ငံရေးဝန်ကြီးအပြောင်းလဲနဲ့ပတ်သက်ပြီးတော့ဗောနော်အမှန်ကအာဆီယံမှာပဲကြည်ကြည်ဒီလုံခြုံရေးကောင်စီမှာပဲကြည်ကြည်ကမ္ဘာကုလသမဂ္ဂအခြေအနေမှာပဲကြည်ကြည်စစ်ကောင်စီကဒီနှစ်နှစ်တာကာလတန်ခင်းတမန်ခင်းကိစ္စမှာအတော်အရှုံးရတယ်ဆိုတော့သူတွေ့ရအထူးသဖြင့်သူအမာခံလို့ယူဆထားတဲ့လုံခြုံရေးကောင်စီလိုဟာမျိုးမှာတမတယုတ်ရဲ့ညိုညင်မှုခံရတယ
်နိုင်ငံရေးဝန်ကြီးဟောင်းဦးဝနမောင်လွင်စစ်ကောင်စီကိုရောက်သွားပြီးကုလပါဝင်အနောက်နိုင်ငံတွေမှာအဓိကတာဝန်ချခဲ့တဲ့ဦးသန်းစေကိုအစားထိုးခံလာတဲ့အပေါ်မှာလဲဦးရဲထွန်းက
သူတဖြစ်တော့အာဆီယံတို့လိုအိမ်ကြီးချင်းနိုင်ငံတွေအပြင်အမေရိကန်တို့လိုအနောက်အုပ်စုနိုင်ငံတွေနဲ့လဲဆက်ဆံရေးနည်းနည်းပိုပြီးတော့ပြည်ပြည်လဲလဲဖြစ်ချင်ပုံရပါတယ်ဆက်ဆံရေးမှာနည်းနည်းတင်းမာတဲ့သဘောထားရှိတဲ့သူကိုပျော်ပြောင်းတဲ့သူနဲ့အစားထိုးတာလို့မှတ်ယူပါတယ်ဗျ
တစ်ချိန်တည်းမှာချက်တာရီအနေတုံးကစေအုပ်ချုပ်ရေးပါချင်းစကိုင်းမကွေးကရကရင်မုံတနင်္သာရီကမြို့တချို့မှာချလာတဲ့ပေါ်ဦးရထွန်းကလည်း
သူတို့ထိန်ချုပ်မှုတော်တော်လေးဆူဆူဝါဝါဖြစ်နေတဲ့မြို့ပေါင်း40နီးပါးကိုလည်းစစ်အုပ်ချုပ်ရေးကြီးညာလိုက်တယ်အဲ့ဒိဟာကထီထီရောက်ရောက်ဖိဖိစီစီလှုပ်ဖို့ဆိုရင်စစ်ရေးသာမကစီဝါရေးဖွံ့ဖြိုးတိုးတက်ရေးအတွက်ကိုပါအာယုံဆိုင်ပြီးလှုပ်ဖို့လိုတယ်ဆိုတာကိုနားလည်လာတဲ့အခါမှာဒီလိုဖြန့်ခွဲပြီးတော့တာဝန်ပေးရတယ်လို့ထင်တယ်เนาะသူတယောက်တည်းမနိုင်တော့ဘူးပေါ့เนาะဒီ6လအတွင်းမှာကတော့နည်းနည်းနည်းနည်းခြေနေကိုပုံမှန်ပြန်ရောက်သွားအောင်လုပ်ဖို့တော့မဖြစ်နိုင်ဘူးလို့ထင်ပါတယ
်ဒီစေအုပ်ချုပ်ရဲ့တက်ရောက်လာတိုင်းပုံကိုလည်းကိုမင်းသိက
စေအုပ်ချုပ်ရဲ့ညင်ညာတဲ့ဘက်ဒီမှာဒီနည်းနည်းလုံခြုံရေးနည်းနည်းတည်ငြိမ်ရေးဖိဖိစီစီလုပ်ဖို့အထူးညွန်ကြားချက်ပုံတံမျိုးနဲ့ဦးစားပေးပေါ့လုပ်ဖို့ရည်ရွယ်တယ်လို့ထင်တယ်သူတို့ပြင်သူကရွေးကောက်ပွဲကိုတနိုင်ကံလုံးအတိုင်းတာအထိတပြိုင်တည်းတစ်ချိန်တည်းကျင်းပဖို့လုံးဝမဖြစ်နိုင်တော့တဲ့အခြေအနေဖြစ်ကြောင်းကိုသူကိုယ်တိုင်လည်းသိတယ်ပြီးတော့လက်တွေ့မှာလည်းအဲ့ဒါလိုဖြစ်နေပါတော့အဲ့တော့သူပြင်ပါလဲဆိုတော့ရေးပေါ်ကာလအခြေအနေရှိနေတဲ့၍အဲ့ဒီအရေးပေါ်ကာလကို6လ6လ6လတက်တန်းတိုးသွားပြီးတော့ဆက်လက်အာဏာကိုထိန်းသိမ်းသွားဖို့ပဲရည်ရွယ်ဟန်တူတယ်ရွေးကောက်ပွဲလုပ်မယ်ဆိုရင်တော့မှအခုစေအုပ်ချုပ်ရေးကြီးညာတော့ပေါ့နယ်မြေဒေသတွေမှာဦးစားပေးပြီးမကျင်းပဘူးအဲ့ဒီစေအုပ်ချုပ်ရေးမကြီးညာတော့နယ်မြေတွေမှာပထမဦးစားပေးအနေနဲ့အစီအမံချက်ချတယ်လို့တွေ့ရတယ
်။ရှေ့မှာဆက်ဖြစ်လာနိုင်ပုံကိုလည်းဦးရဲထွန်းက
အခုလိုတင်းတင်းကြပ်ကြပ်လှုပ်လိုက်တဲ့အတွက်ကြောင့်တစ်ဖက်မှာလည်းနာဆာကရဲ့အုပ်ချုပ်ရေးကိုပို့ပြီးတော့တိုးချက်တိုက်ခိုက်လာတာမျိုးရှိနိုင်ပါတယ်။အဲ့တော့အချိန်တိုအတွင်းဒီပြဿနာကိုသူတို့ငြိမ်ဝှက်ပြပြအောင်မဆောင်ရွက်နိုင်ဘူးဆိုရင် ရွေးကောက်ပွဲကလည်းဖြစ်ပေါ်လာဖို့မလွယ်ဘူးအဲနှစ်ဖက်စလုံးကအပြုတ်တိုက်ရေးကိုပဲဆုတ်ကင်ထားပြီးတော့စစ်သက်ဆွေးနွေးရေးကိုညှင်းပယ်ထားသမျှတော့ပြည်သူလူထုပဲတေချေတန်ရာရပြီးတော့အများကြီးဒုက္ခရောက်ကြပါလိမ့်မယ
်အခုလိုအချိန်မှာအရင်တုန်းကလည်းဒီစေုပ်ချုပ်ရေးကိုရန်ကုန်ကလှိုင်းတာယာရှေ့ပြည်သာတောင်မြောက်တကုန်းစိတ်ကန်းနယ်မြောက်ကလာစတဲ့6မြို့နယ်မှာ2021ခုနှစ်မတ်လတည်းကခြားခဲ့တာကိုပြန်မရွေးဝသေးဘူးလို့စောင့်ကြည့်အခက်ခဲသူတွေကဆိုပါတယ်ခင
်ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်အခုတော့မြန်မာဒီမိုကရေစီရေးအစီအစဉ်ကိုထုတ်လွှင့်ပေးပါပါအနာဂတ်မြန်မာနိုင်ငံရေးလောကမှာစစ်တပ်ပါဝင်ပတ်သက်မှုလုံးဝမရှိစေရတဲ့လက်ရှိတပ်မတော်ကိုလုံးဝပြောင်းလဲပြစ်ဖို့လိုအပ်နေကြောင်းစီရီယန်ဗိုလ်ကြီးတူဖြစ်တဲ့ဗိုလ်ကြီးညီတူတာက VOA ကိုပြောပါတယ်အရှိန်ဟုန်ကြီးမားတဲ့စီရီယန်အာနာဖီဇန်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့စီရီယန်တပ်မတော်သားတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဗိုလ်ကြီးညီတူတာကိုမိုက်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
မဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မအင်ဂျင်နိုင်ပါရှင်။ဒီတစ်ချိန်ဆရာနာသိမှုကိုစက်ကျင်လှုပ်ရှားမှုတွေထဲမှာ CDM အာနာဖီဆန်ကြီးလှုပ်ရှားမှုဟာတတိုင်းတတိလုံးအရှိအဟုန်ကြီးမားခဲ့ပါတယ်။အထူးသဖြင့်စစ်တပ်ကနေစွန့်ခွာထွက်လာတဲ့သူအရေအတွက်ဟာအနည်းဆုံး3000ကျော်တိရှိခဲ့တာပါ။ဒါဟာမြမစစ်တပ်သမိုင်းမှာမကြုံစဘူးတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်ဆရာနာသိမှုနှစ်နှစ်ပြည့်လာခြင်းCDM တက်မတော်သားတွေရဲ့ရက်တီမှုနောက်ဆုံးချိန်တွေသိအောင်လို့ CDM ပုံကြီးတုံးဖြစ်တဲ့ကိုကြီးတုတာကိုဆက်သွယ်မြင့်မြန်ထားပါတယ်ရှင်။မင်္ဂလာပါကိုကြီးတုတာရေ
။ Okay မင်္ဂလာပါခင်ဗျာ
။အခုဒီစစ်ကောင်စီကသူတို့ဒီဆရာနာသိန်းတဲ့နှစ်နှစ်ပြည့်ချိန်မှာပေါ့နော်သူတို့ရဲ့စေအုပ်ချုပ်ရေးတပ်တန်းကိုထပ်ပြီးတော့တိုးလိုက်ပါတယ်။အဲ့တော့ဒီလိုတိုးလိုက်တဲ့အပေါ်မှာကိုကြီးတုတာရဲ့အမြင်ဘယ်လိုရှိလဲရှင်။
Okay ခင်ဗျာဆိုတော့ဒီစစ်အုပ်ချုပ်ရေးကတော့ဒါတို့အတွက်နောက်ဆုံးအဆင့်ပဲဖြစ်ပါတယ်ဆိုတော့စစ်အုပ်ချုပ်ရေးပြီးလို့ရှိရင်တို့ဘာမှဆက်လုပ်စရာမရှိတော့ဘူးလည်းချောက်ပို့ပဲရှိတော့တယ်ဒါကြောင့်မလို့ဒီစစ်အုပ်ချုပ်ရေးဒီလိုမျိုးကျင်ညာလိုက်တာဒီလက်ရှိတို့ဒီအဲ့ဒီနေမေတွေမှာမဆိုးမိုးနိုင်ဘူးတို့ဒါအုပ်ချုပ်လို့မရနိုင်ဘူးဆိုတော့တို့ကိုယ်တိုင်ဝေခံလိုက်တာပဲဖြစ်ပါတယ်ဒီပမာဏကိုကြည့်မယ်ဆိုလို့ရှိရင်ဒါယူနေပေါင်း30နီးပါးဖြစ်ပါတယ်ဒါဒီမြန်မာနိုင်ငံရဲ့ဆရာခိုင်တို့နီးပါးဖြစ်ပါတယ်ဒါပေမဲ့တကယ်တမ်းကျတော့တိုင်းနဲ့ပြည်နယ်အရာဆိုရင်ဒါပမာဏတော်တော်လေးကြီးပါဥမာဒီရန်ကုန်တိုင်းတို့မန္တလေးတိုင်းတို့လိုမျိုးယူနေလာများတဲ့နော်ဒီတိုင်းတွေကိုဖယ်လိုက်မယ်ဆိုရင်လက်ရှိဒီကျင်ညာထားတဲ့ဟာတွေဒီတိုင်းနဲ့ပြည်နယ်မှာအများကြီးဖြစ်နေပါတယ်နော်ဒါကြောင့်မလို့တို့တို့ဒီတိုင်းနဲ့ပြည်နယ်အရာတွတ်မယ်အချိုးစားအရာတွတ်မယ်ဆိုမြန်မာနိုင်ငံရဲ့တဝက်နေပါလောက်ဟာတို့အနေနဲ့ဟလာဒီထိန်းချုပ်လို့မရတော့ဘူးဟာတို့ရဲ့အုပ်ချုပ်မှုအောက်မှာမရှိတော့ဘူးဆိုတော့တို့ကိုယ်တိုင်ဝန်ခံလိုက်တာပဲဖြစ်ပါတယ
်ဒီ CDM တပ်တော်သားတွေရဲ့လှုပ်ရှားမှုကဒီစစ်ကောင်စီပေါ်မှာအချိုးတက်ရောက်မှုတွေပေါ့နော်အဲ့ဒါအဲ့ဒီအတိုင်းတာရောဘယ်လောက်ထိရှိလဲရှင်
ဟုတ်ကဲ့ပထမဆုံးတော့ကျွန်တော်တို့ဒါပြီးခဲ့တဲ့ဒီကာလအတွင်းမှာဆိုလို့ရှိရင်ဒီတရားဝင်ပေါ့နော်ဒီကျွန်တော်တို့ဒီပေါ်ပေါ်ထန်ထန်လှုပ်ရှားပြီးတော့မှထွက်လာတဲ့အရေးအတွက်တွေဟာ3000ဝန်းကျင်ရှိပါတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီမထင်မရှားနဲ့ပေါ့နော်တို့ဒီ CDN အနေနဲ့မဟုတ်ဘူးဒါပေမဲ့လက်ရှိဒီတက်ထဲရဲ့အခြေအနေကိုစိတ်ပြတ်ပြီးတော့ထွက်လာတဲ့ဒါအရေးအတွက်တွေကလည်းကျွန်တော်တို့ထောင်ပေါင်းများစွာရှိပါတယ်ဆိုတော့အဲ့ဒီရဲ့တက်ရောက်မှုတွေအဓိကဘာလဲဆိုတော့စစ်တပ်ကိုတို့ရဲ့ဟလာဒီစစ်သားတွေကိုယ်တိုင်တမတော်သားတွေကိုယ်တိုင်ကလက်မခံတော့ဘူးဆိုတာကိုကြားတတ်လိုက်တာဖြစ်ပါတယ်။အရေးတွက်အားဖြစ်ကောလှုပ်ရှားမှုအားဖြစ်ကောကြည့်မယ်ဆိုရင်ဒါတမိုင်းမှာဒီအကြီးမားဆုံးကျွန်တော်တို့ဒါဟိုတက်တည်ပြမှုတစ်ခုဖြစ်ပါတယ်။အရင်တုန်းကလည်းရှိခဲ့ပေမဲ့ဒီအခုဒီမှာပါဝင်ခဲ့ကြတဲ့သူတွေဟာလက်ရှိဒီတော်လန်ရင်းတဲ့သူအဆုံးထိပါဝင်ကြသလိုအင်အားလည်းများပါတယ
်။အခုဒီကြိမ်ဆရာနာသိမ်းတဲ့အချိန်မှာဒီစစ်တပ်ကနေထွက်လာတဲ့သူပေါ့နော်ကိုကြီးတုတာတို့ပါဝင်ဒီထွက်လာတဲ့သူတွေအရေးအတွက်ကဘာကြောင့်ဒီလောက်များတာလဲရှင
်အဲ့ဒါတော့ကျွန်တော်တို့ဒီဒီမိုကရေစီအစိုးရအကြောင်းလို့ပဲပြောမှာဖြစ်ပါကျွန်တော်တို့ပြီးခဲ့တဲ့10နှစ်မှာပေါ့နော်ဒီမိုကရေစီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လမ်းစာတွေမြင်တယ်ဆိုတော့ကျွန်တော်တို့နောက်တစ်ခါဒီဆက်သွယ်ကြောက်လဲပါပါတယ်ဒီခက်မှာကျွန်တော်တို့ဒီကဘာကိုလှမ်းကြည့်လို့ရနေဒီဘေးကိုကျွန်တော်ဘေးမှာရှိနေတဲ့ နိုင်ငံမှာရှိနေတဲ့နိုင်ငံသားတွေဟာဘယ်လိုမျိုးထက်တန်းနေလဲဆိုတော့ကျွန်တော်တို့ကိုယ်တိုင်ပညာတက်လာကြပြီပေါ့နော်ဒါဒီတချောင်းရင်းဖြစ်ပါတယ်နောက်တစ်ခုကကြတော့ဒီတော်လိုင်းရဲ့အရှိန်ကြောင့်ဖြစ်ပါတယ်အရင်တုန်းကကျွန်တော်တို့ဒီလူတွေဟာပါဝင်ချင်ကြတယ်ပါလဲပါဝင်ပါတယ်သို့တော့သူတို့ဒီဆက်ပြီးတော့ဟိုမပါဝင်နိုင်ကြအောင်အခုကျတော့ဒီတော်လိုင်းရဲ့အရှိန်ဟာစကြရေကနေပြီးတော့မှပုံသဏ္ဍာန်ပြောင်းသွားတာပဲရှိတယ်ပေါ့နော်ပထမဒီကျွန်တော်တို့ဒီအကြမ်းမဖက်လှုပ်ရှားမှုအနေနဲ့တွားတဲ့အချိန်မှာလဲအင်အားအင်မတန်ကောင်းတယ်နောက်ပိုင်းမှာတော့ကျွန်တော်တို့လက်နက်ကင်လမ်းစဉ်ကိုတွားတဲ့အခါမှာအစပိုင်းမှာတော့မတိတာပဲမြဲအခုဒီတစ်နှစ်နှစ်နှစ်ကြာတဲ့အခါမှာအရှိန်တစ်ဖြည်းဖြည်းကြီးလာဆိုတော့အဲ့ဒီတက်ရောက်မှုချောင်ပဲဒီသူတို့အထဲထဲမှာဆက်နေဖို့ရာအဆင်မပြေဘူးဆိုတော့တိလာတဲ့အတွက်ကြောင့်မလို့ဒီရဲနဲ့ဒီစစ်သားပေါင်းဟာလာဒီ2000ကျော်3000နီးလောက်ထိထွက်လာတာဒါအင်မတန်များပြတဲ့ပမာဏဖြစ်ပါတယ်ဗျဆိုတော့ဒီပမာဏထွက်လာရခြင်းအဓိကအကြောင်းရင်းနှစ်ချက်ကတော့တစ်ချက်ကတော့သူတို့ကိုယ်တိုင်ပညာတက်လာတယ်။နောက်ဒုတိယအချက်ကတော့ဒီစစ်တပ်ဟာရှုံးနေတာကြောင့်ဖြစ်ပါတာ
။နောက်ပြီးတော့ဒီစစ်တပ်ကပေါ့နော်ထွက်လာတဲ့သူတွေကိုကြည့်မယ်ဆိုရင်လေဒီပိုကြီးနောက်ပြီးတော့အဲ့လိုအစ်င့်နေပေါ့လေ။အဲ့ဒီနေရာမှာဟိုစစ်သားအဲ့လိုမျိုးတပ်သားပေါ့လေ။အဲ့လိုအစ်င့်လိုက်တွေရှိတဲ့နေရာမှာပေါ့လေ။တကယ်ဟိုသူတို့ဟိုအစ်င့်မြင့်နဲ့ဟိုအရာရှိဒီမပါဘူးဆိုတဲ့အနေအထားကိုကြည့်မယ်ဆိုရင်ရောဘာကြောင့်သူတို့ဒီတပ်ပိုင်းမှာဒီဟိုစင်ကြီးအရာရှိတွေဘိုင်းကစွန့်ခွာတဲ့လူတွေမရှိတာလဲရှင
်။ဆိုတော့ဒါတော့နှစ်ချက်ရှိတာပေါ့နော်။တစ်ချက်ကတော့သူတို့ယာရုအရန်ကြီးရဲ့သူတွေမှာကဒီမတရားသဖြင့်ရထားတဲ့ပိုင်ဆိုင်မှုတွေရှိရယ်။ဆိုတော့အဲ့ပိုင်ဆိုင်မှုတွေဒီအသေးကြတယ်သူတို့လုံလိုက်ပြီးဆိုတော့ဒီလက်ရှိရှိနေတဲ့ဒီစစ်တပ်ကအကြီးကြီးတွေကတိမ်းမယ်။အဲ့ဒီခါမှာသူတို့ရဲ့ကိုပိုင်အစွမ်းစားနဲ့ရက်တီဖို့ရာသူတို့မှာအရေးသွေးလည်းမရှိဘူး။ရေးချင်းလည်းမရှိဘူး။ဆိုတော့အဲ့ခါကျသူတို့ဒီအဲ့ဒီအရာကိုသူတို့ဆုံးရှုံးမှာကြောက်ပါတယ်။အဲ့နောက်တစ်ခါတချို့လူတွေကကြတော့ဘာဖြစ်တယ်လဲဆိုတော့ကျွန်တော်တို့ဖြတ်စည်းခံလိုက်ရတယ်။ဘာလို့ဆိုတော့ဒီစစ်တပ်ထဲမှာကကျွန်တော်တို့ဒီဘရင်စနစ်လိုပဲပေါ့နော်။ဟိုအာဥမာဒီလောက်ငယ်သားတွေနဲ့ဒီအရာရှိတွေဈားထဲမှာဆိုရင်တို့ရဲ့ဝေယဝိဆရတွေလုပ်ပေးတာအစအဲ့လိုမျိုးဘဝနေပြီမဲ့တို့နေရတယ်။နေရတဲ့ခါကျတော့ဒီကျွန်တော်တို့ပြီးခဲ့တဲ့ဟလာလပိုင်းဒီမှာဆိုလို့ရှိရင်ဒါရိုက်တရင်မှုတယောက်ပေါ့နော်။တို့လာပါတယ်။ထွက်လာတယ်ပေါ့။ထွက်လာတဲ့အချိန်မှာသူအတွက်ကိုဒီစားဖို့တွေဟလာနေဖို့ထိုင်ဖို့တွေစီစဉ်ပေးနေပေမဲ့သူ့အနေနဲ့ဘလို့ခံစားနေရလဲဆိုတော့သူ့ဘဝကလက်သွားတယ်ဟာဘာဖြစ်လဲဆိုတော့ဟိုသူအရင်တော့ရထားတဲ့ဟလာဒီအာယာတူရဲ့စီစဉ်ရဲ့ဟာကသူ့အတွက်အပူလိုဖြစ်နေတာပေါ့နော်လက်ရှိချိန်မှာကျတော့သူ့အိတ်ဘေးနားမှာသူ့ဘယ်သူမှခါရနေရမရှိဒါပေမဲ့ဒါပုံမှန်ပဲပုံမှန်ကဘာအဲ့တော့ပုံမှန်ကဘာမှာသူတို့နေနိုင်ဖို့တောင်းမှာမနေနိုင်တော့လောက်အောင်အုံနောက်တွေကဖြတ်စည်းခံထားဆိုတော့အဓိကအကြောင်းအရာနှစ်ချက်ပေါ့ကျွန်တော်တို့သူတို့ဒီသူတို့ရဲ့လက်ရှိပိုင်ဆိုင်မှုတွေပေါ့နော်ပိုင်ဆိုင်မှုတွေဆုံးရှုံးမှာတကြောင်းပါအဲ့ဒါကတော့အင်မတန်ကျွန်တော်တို့ဒီယာရုကြီးတဲ့သူတွေသူတို့ကတော့ကျွေးဝချမ်းသာမှုတွေအင်မတန်များတယ်ဆိုတော့သူတို့ဒါဆုံးရှုံးမခံနိုင်ဘူးနောက်တစ်ခုကတော့သူတို့အုံနောက်တွေကဖြက်စီးခံထားရတယ်ပုံမှန်အလုပ်ပုံမှန်အလုပ်တော့သူတို့မလုပ်နိုင်တော့ပုံမှန်လူတွေနဲ့ဒန်းတူမဟုတ်ဘူးဆိုတဲ့အယူမှားတွေရိုက်သွင်းခံထားရတဲ့အခါမှာပုံမှန်လူတယောက်လုပ်တဲ့ကိုပါတာကိုစားဖို့စီမံတယ်ကိုအဝေးကိုလျှော်တယ်ဟလာဟိုဈေးဝယ်တန်းစီတယ်ဒါတွေကိုတော့သူတို့လုပ်ဖို့ရသူတို့အုံနောက်ကြီးကပုံမှန်စွမ်းဆောင်ရမရှိတော့တဲ့အခါမှာသူတို့ဒီဒီလိုမျိုးဟလာလုပ်ဖို့ဟိုစိတ်တတိရောဒီဉာဏ်ပညာရောမရှိတော့တာ
အဲ့တော့အခုတိုင်းမီကိုဟိုပြန်ပြီးတော့တိဆောက်တဲ့အခါမှာပေါ့နော်ဒီဆရာနာတိမ်မှုကိုဟိုဆန့်ကျင်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေရောနိုင်ငံရေးအဖွဲ့တွေရောပေါ့လေဒါဒီလူတို့ပိုင်းကောင်မြင်တာကဒီလက်ရှိစစ်တပ်ကိုပြောင်းကိုပြောင်းလဲရမယ်ဆိုတော့အဲအမြင်နေပေါ့လေရှိနေတဲ့ခါကျတော့ကိုညီတူတာတို့အနေနဲ့ရောအဲ့လိုစစ်တပ်ပြုပြင်ပြောင်းလဲရေးအပိုင်းကိုဘယ်လိုမြင်လဲရှင
်လက်ရှိကတော့ဒီစစ်တပ်ကပြုပြင်ပြောင်းလဲရေးလမ်းကြောင်းတော်လို့မရတော့ဒါတော့သိကြပါဘူးဆိုတော့ကျွန်တော်ပထမပိုင်းမှာဒီပထမတစ်နှစ်လောက်မှာတော့ကျွန်တော်တို့မျှော်လင့်ကြည့်တယ်နောက်တစ်ခါရနိုင်မလားလို့လမ်းကြောင်းဖွင့်ပေးခဲ့တယ်အခုဆိုတာနှစ်နှစ်ကျော်သွားတဲ့အခါမှာတိုင်းပြည်မှာဆုံးရှုံးမှုကလည်းအင်မတန်ကြီးပါတယ်ညံ့မှုကလည်းကြီးပြီဆိုတော့နောက်တစ်ခါဒီစစ်တပ်ရဲ့အတိတ်ရားမဟုတ်ဟိုအတိတ်ရားမရတော့ဘူးဆိုတဲ့ဟာလည်းဒီပြည်သူတွေအားလုံးရဲ့ဈားထဲမှာခိုင်မာသွားတယ်ဒီလိုပဲဒီနိုင်ငံရေးအရာတော်လက်ကောင်ပေါ့နော်ဒါတိုင်းသာလက်နက်ကိုင်အဖွဲ့တွေမှာဆိုလည်းဒီလိုပါပဲတချို့သောဒီတိုင်းသာလက်နက်ကိုင်အဖွဲ့တွေဆိုရင်ကျွန်တော်သတိထားမိပါလိမ့်မယ်သူတို့စစ်တပ်တွေဒီလောက်ထိလမ်းဆိုးဆိုးယူရှောက်တံမကောင်းသေးဘူးအာနာသိန်းနဲ့အဆင့်လောက်ပဲလုံမယ်အခုလိုမျိုးဟလာကိုယ့်ရဲ့ဒီမမှာရှိနေတဲ့ပြည်သူတွေတော့တတ်နိုင်ပွဲမရှိဘူးဆိုပြီးတော့မှဒါစောင့်ကြည့်တဲ့ကာလတွေပေးတာရှိပါတယ်တချို့တိုင်းသားဖွဲ့စည်းဒါပေမဲ့သ တို့ကိုယ်တိုင်လည်းဘာလို့နားလေလာလဲဆိုစစ်တပ်ဟာဘလို့မကိုဒီဟိုပြောင်းလဲနိုင်မှာမဟုတ်သူတို့ရဲ့တည်ကိုကသူတို့ရဲ့ဟိုကြားထဲမှာသူတို့ရဲ့မျိုးရိုးပီစားကိုကလုံးဝကိုကျွန်တော်တို့တက်ပြန်လောရမယ်အနေအထားမျိုးဖြစ်သွားပြီ။ဒါဆိုနှစ်ပေါင်းများစွာဒီအယူဝါဒအမှားတွေနောက်တစ်ခါဒီဒီစံနှုန်းနှိပ်ကျက်တန်မိုးတွေနဲ့ရှင်တန်နဲ့ဖွဲ့စည်းဖြစ်သွားတဲ့အခါမှာကျွန်တော်တို့ဒီပြောင်းလဲဖို့ကဘလို့မှမဖြစ်နိုင်တော့ဒါကြောင့်မလို့ကျွန်တော်တို့ဒီလုံးဝကိုအစားထိုးအောင်နဲ့အနေအထားဖြစ်လာအောင်ဆက်
တဖက်မှာကြတော့ဟိုစစ်တပ်မှာလက်နက်ရှိနေတဲ့အများနဲ့လည်းဒီသူတို့ဟာဒီလက်နက်အားကိုနေတိုင်းပြည်ကိုအုပ်ချုပ်နေတယ်ဆိုတော့ဟိုလို့လက်ခံထားတဲ့သူတွေဘက်ကကြတော့ဒါဒီလိုတိုင်းပြည်ပြန်ပြီးတော့ပြောင်းလဲရေးအတွက်ကစစ်တပ်နဲ့ဟိုပူးပေါင်းရမယ်စစ်တပ်နဲ့ပူးပေါင်းဆောင်ရွက်ရမယ်ဆိုတဲ့သဘောထားအမြင်တွေလည်းရှိတယ်အဲ့တော့ဒီပေါ်မှာကိုကြီးတူတာရဲ့အုံသက်ချက်ဘယ်လိုရှိလဲရှင
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒါဆိုရင်တော့ကျွန်တော်တမိုင်းဝယ်ပြန်ချိရနော်ဆိုတော့တမိုင်းမှာဆိုလဲကျွန်တော်တို့ဒီ1990ရွေးကောက်ပွဲမအောင်မမြင်ဖြစ်တယ်ကြားလဲလုံးဝမဖြစ်ဘူးတခါပြီးတော့သူတို့ပြုရင်ပြောင်းလဲဆိုပြီးတော့ကျွန်တော် 2010 မှာဒါအစိုးရအနေနဲ့ပေါ့နော်ဖွဲ့တယ်အဲ့တော့အဲ့ချိန်မှာဒီပြည်သူတွေဘက်ကကိုယ်စားလှယ်တွေဒင်းပြကြပြမပါနိုင်ပေမဲ့ဒါပြုပြင်ပြောင်းလဲလမ်းကြောင်းကိုတွားတယ်လို့ပြောလို့ရပါတယ်ဆိုတော့အဲ့ဒီကာလတွေမှာယုံကြည်ပေးခဲ့ကြတယ်ပြည်သူတွေရောဒီနိုင်ငံရေးအစုအဖွဲ့တွေရောတော်တော်ကျွန်တော်တို့ဒီ2020ရွေးကောက်ပွဲရလက်ပြီးတဲ့အခါမှာသူတို့အလားတူပဲဒီပုံစံကိုပဲပြန်လျှောက်လျှောက်တဲ့အခါကျတော့သူတို့ရဲ့ဟာလာတွားခြင်းတဲ့ပုံစံဒီဟိုလက်လက်ရှိတဲ့အဖွဲ့အစည်းအတိုင်းပြီးမှာဒီအခုလက်ရှိလိုပဲဥပဒေပြုရေးအာဏာအုပ်ချုပ်ရေးအာဏာတရားစီရင်အာဏာတွေကိုတိုင်ဆွဲခြင်းနဲ့ဒါတွေကိုချဲ့လေခြင်းနဲ့ဆိုတော့ဒီအယူဆကလုံးဝမပြောင်းဘူးဆိုတော့ဒါဒီကနိုင်ငံတော့လုံးဝမကောင်းဒီဟာကိုဆက်ပြီးတော့တွားနေဒီလမ်းကြောင်းလေးကကျွန်တော်တို့ဆက်ပြီးတော့ပြည့်ရဆိုရင်ဒီကစားပွဲကဒီတိုင်းပဲအလားတူနောက်တစ်ချိန်ချက်ဖြစ်ပါဘူးသူတို့ဘလို့မကြတိုင်းသူတို့စိတ်ထဲမှာအဆင်မပြေတိုင်းဒီအရင်လျှောက်ခဲ့တဲ့လမ်းဟောင်းလမ်းမကြီးပဲသူတို့ဆက်လျှောက်ဆိုတော့ဒါကြီးကကျွန်တော်ရက်တက်မှုအချိန်ပြန်လာပြီအဲ့တော့ဒီလိုပြောချင်းဟာစစ်တပ်နဲ့လုံးဝဒီအပေးယူမလုပ်ဘူးလို့မဟုတ်စစ်တပ်ကသူတို့လုံးဝပြုပြင်ပြောင်းလဲဖို့အတွက်ဝင်ချတောင်းပန်တာတွေဒီအာမခံတာတွေနော်သူတို့စစ်တပ်ရဲ့အဖော်မှာဒီနိုင်ငံတော်ပေါ့နော်နိုင်ငံတော်ရဲ့ဒီအစိုးရတည်းရဲ့ကလုံးဝထိန်းချုပ်မှုအပြည့်ရှိတဲ့အခြေအနေမျိုးဆိုရင်တော့စစ်တပ်ကလုံးဝဖြတ်စည်းစရာမလိုဘဲနဲ့ကျွန်တော်တို့ဒီပြုပြင်ပြောင်းလဲလို့ရတဲ့ပုံစံဖြစ်ပါလိမ့်မယ်သို့တော့အဲ့ဒီအခြေအနေမဟုတ်ခဲနဲ့ငကူလိုပဲကျွန်တော်တို့ညှိနှိုင်းရုံအဆင့်တွေကတော့ဒီပြဿနာကြီးကြီးလေသွားနိုင်မယ်လို့မထင်ဘူးခင်ဗ
ျဒီနိုင်ငံတကာရဲ့ပါဝင်မှုအခမ်းအနားပေါ့နော်အနောက်နိုင်ငံတွေနောက်တစ်ခါဒီလုံခြုံရေးကောင်စီနောက်ကုလသမဂ္ဂဒါတွေကနေပြီးတော့မြန်မာနိုင်ငံအရေးမှာသူတို့ဟိုကုညီပါဝင်ဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဟိုကုညီတုဒ္ဒရဲ့အမြင်ရောဘယ်လိုရှိလဲရှင်
ဆိုတော့အခုဒီအခြေအနေကာလမှာတော့တဖြည်းဖြည်းတော်တော်လေးကိုအားရဖို့ကောင်းပါတယ်ဆိုတော့ဒီအနောက်မှာဆိုလို့ရှိရင်ကျွန်တော်ဒီတကယ်ဩဇာကြီးရဲ့ဒါအမေရိကန်နိုင်ငံလိုဟိုနိုင်ငံမျိုးကမိစိမ်းပြလိုက်တဲ့အခါမှာတခြားတက်ရောက်မှုများစွာဖြစ်ပါတယ်အဲ့တော့ဒီရပ်ပိုင်းအတွင်းမှာပဲကျွန်တော်ဒီအာဆီယံမှာဆိုလို့ရှိရင်ဒါအင်ဒိုနီးရှားဘက်ကဆိုရင်လက်ရှိဒီအာဆီယံဆွေးနွေးပွဲတွေမှာဒီ NUG ကို NUG မှာရှိနေတဲ့ဟလာဝင်ကြီးတွေကိုဒါစကားဝိုင်းမှာသူတို့ရဲ့အမြင်တွေကိုပြောဆိုဆွေးနွေးခွင့်ရှိတင်တယ်ဆိုတဲ့ဟာမျိုးတရားဝင်ထုတ်ပေါ်လာပါတယ်တခါတခြားဒီဒေတာတွင်းမှာဆိုလဲဒါစင်ကာပူလိုနိုင်ငံမျိုးဆိုရင်ဒီစစ်ဘိုလ်ချုပ်တွေပါဝင်တဲ့ဗေဆွေးနွေးပွဲမှာမတက်ဘူးဆိုရဲဟလာကျွန်တော်တို့သဘောထားတွေထုတ်ပြန်လာဆိုတော့နိုင်ငံတကာရပ်ဝန်းကနော်နိုင်ငံတကာရပ်ဝန်းကဒါကျွန်တော်တို့ရေမြန်မာအရေးအပေါ်မှာဒီအာယုံဆိုင်မှုကတဖြည်းဖြည်းကောင်းလာတယ်လို့ကျွန်တော်တို့မြင်ပါတယ်နောက်တစ်ခါကျွန်တော်တို့အရင်တော့ကဒီဟိုနှစ်ဖက်ခွပြီးတော့မဟုတ်ပါနော်ဒီကစားနေရတရုတ်လိုနိုင်ငံမျိုးတွေတောင်မှစစ်ကောင်စီဘက်မှာရက်လိုက်ချင်းအဖြစ်တို့တို့အချိုးမရှိဘူးဆိုတော့တိလာတဲ့အခါမှာတို့တွေစစ်ကောင်စီတို့အချိုးအရာတွေမရက်တိပေးခဲ့တဲ့အခြေအနေတွေလည်းဒီလာပိုင်းတွေမှာဖြစ်ပါတယ်ဒီနိုင်ငံတကာရဲ့ထောက်ပံ့အခုလက်ရှိရနိုင်ငံတကာရဲ့ယက်တိချက်ဟာလက်ရှိအပြောင်းလဲပုံမှာအင်မတန်တက်ရောက်မှုကြီးပါတယ်တို့ရဲ့ဒီယက်တိချက်တို့ရဲ့ဟိုပေးတဲ့ခွန်အားတွေကြောင့်လည်းဒီပြည်သူတွေဟာပို့ပြီးတော့ဒီအခက်ခဲတွေကိုရင်ဆိုင်ဖို့ကြော်သားဖို့အတွက်အင်အားတွေရှိပြီးတော့အခုလိုရှိန်ဝန်ဆက်ကောင်းနေတာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကုညီတူတာရေအခုလိုမျိုးဟို VOE မြန်မာပိုင်းကနေပြီးတော့ဆက်သွယ်နေတာကိုဖြေကြားပြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်မြန်မာဒီမိုကရေစီ၄အစီအစဉ်ကိုနောက်ဆက်ကြည့်ရှုအားပေးကြရတဲ့ကျေးဇူးတင်ပါတယ်ကျွန်မအင်ဂျင်နီယာ
စ စီရီယံဘူအီညီတုတကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ် VA ကနေည10နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
View American သံကနေ2023ခုနှစ် February 5ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ February 1ရက်နေ့အာနာသိန်းနှစ်နှစ်ပြည့်ချိန်မှာတနင်္ဂနွေလုံးတိုင်းတာနဲ့အတန်တိတ်သပိတ်မှာပြည်သူတွေပါဝင်ခဲ့ကြတာနိုင်ငံတကာရဲ့ပြင်းထန်တဲ့ရှုတ်ချသံတွေကဆရာနာရှင်စနစ်ကိုလက်မခံနိုင်ကြဘူးဆိုတာရှင်းပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဆရာနာရှင်ပြုတ်ကျရေးအတွက်ကနိုင်ငံတကာရဲ့လက်ရှိကိုင်းတွယ်ပုံနဲ့မလုံလောက်ကြောင်းမြန်မာရေးချိုးပန်းသူတွေကထောက်ပြကြပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းပါရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ပြပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအတန်တိတ်သပိတ်ရဲ့အင်အား2008ခံကြုပ်ပြိုလဲသွားတဲ့စစ်ကောင်စီအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါရွေးကောက်ပွဲကတက်လာတဲ့ပြည်သူအစိုးရစီကနေစစ်တပ်ကအာဏာသိမ်းခဲ့တာနှစ်ပြည့်တဲ့နေ့2023ဖေဖော်ဝါရီ1ရက်နေ့မှာတနိုင်ငံလုံးတိတ်ဆိတ်ငြိမ်သက်နေခဲ့ပါတယ်ဘာကြောင့်လဲဆိုတော့အတန်တိတ်သပိတ်Silent Strikes မှာပြည်သူတွေပူးပေါင်းပါဝင်ခဲ့ကြလို့ပါလူရည်များစီကားတဲ့ရန်ကုန်မန္တလေးမုံရွာအစရှိတဲ့မြို့ကြီးတွေအပါအဝင်စစ်တပ်မြို့တော်ဖြစ်တဲ့မေမြို့လိုနေရာတွေမှာပါလမ်းမတွေပေါ်မှာလူသူကင်းမဲ့တိတ်ဆိတ်နေတဲ့မြင်ကွင်းတွေကိုဆိုရှယ်မီဒီယာသတင်းမီဒီယာတွေမှာမြင်တွေ့ခဲ့ရပါတယ်မြန်မာပြည်တွင်းမှာ Silent Strike ကြောင့်ငြိမ်သက်နေပေမဲ့လို့ကမ္ဘာမှာတော့စစ်ကောင်စီကိုဝေဖန်တန်းရှုတ်ရှာတန်းဒဏ်ခတ်ပိတ်ဆို့အေးအေးယူတန်းတွေဟာတော်တော်ညံနေတယ်လို့ဆိုရမှာပါမြန်မာပြည်သူတွေနိုင်ငံရေးစီးပွားရေးနဲ့လူမှုရေးစတဲ့ကဏ္ဍစုံမှာဘေးဒုက္ခပေါင်းစုံနဲ့ကြုံတွေ့ရစီတဲ့ဆရာနာသိမ့်မှုနှစ်ပြည့်ချိန်မှာဥရောပသမဂ္ဂဗြိတိန်အမေရိကန်ကနေဒါနယူးဇီလန်နော်ဝေးတောင်ကိုရီးယားဆွစ်ဇာလန်ဩစတြေးလျယူကရိန်းဆာဗီယာစတဲ့နိုင်ငံတွေနဲ့အခြားနိုင်ငံပေါင်း12နိုင်ငံတို့ကနိုင်ငံကြားရေးဝန်ကြီးတွေဟာပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တယ်လို့VOA သတင်းမှာဖော်ပြခဲ့ပါတယ်အဲ့ဒီပူးတွဲကြေညာချက်မှာမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့တရားမဲ့ဖမ်းထားသူတွေကိုချက်ချင်းလွှတ်ပေးဖို့လူသားချင်းစာနာမှုအထောက်အကူတွေပေးခွင့်ပြုဖို့လူနည်းစုအဖွဲ့တွေကိုအကာအကွယ်ပေးဖို့နဲ့မြန်မာလူထုရဲ့လူအခွင့်အရေးတွေကိုလေးစားဖို့တို့အတွက်လှုပ်ဆောင်ခွင့်ရစေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်အမှတ် 2669 ချမှတ်ခဲ့တဲ့အပေါ်ကြိုးဆိုကြောင်းဖော်ပြထားပါတယ်
ထို့အတူပါပဲထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံရှိမှာတော့ထောင်ထဲချီတဲ့ထိုင်းရောက်မြန်မာတွေဟာစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒဖော်တုံးမှုတွေပြုလုပ်ခဲ့ကြပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုရိုကလည်းမြန်မာနိုင်ငံဆိုင်ရာအာဆီယံပုံသဘောတူညီချက်၅ရပ်ပေါ်မှာအင်ဒိုနီးရှားအနေနဲ့ဂရိကဝတ်ထားရှိပြီးဆောင်ရွက်မှာဖြစ်ပေမဲ့မြန်မာနိုင်ငံပဋိပက္ခမှာအာဆီယံကိုတစားကံအဖြစ်အသုံးချခံမှာမဟုတ်ဘူး။တို့တမှုမရှိရင်ပြပြတတလှုပ်ဆောင်သွားမယ်လို့ရိုက်တာသတင်းဌာနနဲ့အင်တာဗျူးမှာပြောကြားခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကလည်းမြန်မာစစ်ကောင်စီဟာဥပဒေနဲ့မညီသလိုတရားလည်းမဝင်ဘူးလို့ဇန်နဝါရီလ31ရက်နေ့ကကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာကထောက်ခံကြဖို့လည်းတိုက်တွန်းခဲ့ပါတယ်
။အခုလိုအာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကစစ်ကောင်စီရဲ့လှုပ်ရက်တွေကိုဝေဖန်ချုပ်ရှာအရေးယူမှုတွေလှုပ်ဆောင်နေချိန်မှာပဲစစ်ကောင်စီဟာအရေးပေါ်ကာလပြဋ္ဌာန်းချက်ကိုနောက်ထပ်6လတက်တန်းတိုးခဲ့ပါတယ်။2008အခြေခံဥပဒေရဲ့ပုံမှ425အရာတိုးတယ်လို့ဆိုပါတယ်။ဒါပေမဲ့ပုံမှ425မှာအရေးပေါ်ကာလကိုတာမန်အခြေအနေမဟုတ်ရင်မလုပ်ရမယ်ဆိုတာဖော်ပြထားတာမပါရှိပါဘူး။စစ်ကောင်စီဟာ ူတို့ခံကြုပ်ဖြစ်အသုံးချနေတဲ့2007အခြေခံဥပဒေကိုပင်လေးစားခြင်းလိုက်နာခြင်းမရှိတော့ပါဘူး2008ကိုရှိုးဖောက်ပြီးအာဏာသိမ်းထားပြီးမယ်အာဏာထိန်းတယ်လို့မလိမ့်တပတ်လုပ်ပါတယ်အခုတော့စစ်ကောင်စီဟာ2007အခြေခံဥပဒေအကျပ်တဲနဲ့သူကိုယ်တိုင်ရင်ဆိုင်နေရပါပြီဒါကြောင့်လဲနိုင်ငံရေးလေလာသုံးသပ်သူဦးမြအေးကစစ်ကောင်စီကိုယ်တိုင်ကက2008ထဲမှာပိတ်မိနေပြီလို့အေယာဝတီသတင်းဌာနနဲ့အင်တာဗျူးမှာထောက်ပြပြောဆိုခဲ့တာပါနီကီအေရှားကလည်းစစ်ကောင်စီရဲ့အရေးပေါ်ကာလတက်တန်းတိုးတဲ့လုပ်ရကြောင်းမြန်မာနိုင်ငံရေးဟာရှေ့မတိုးနောက်မဆုတ်ဖြစ်နေအောင်ပဲလို့မှတ်ချက်ပေးပါတယ
်ဆရာနာတိန်းတာနှစ်နှစ်ပြည့်တဲ့အချိန်မှာစစ်ကောင်စီတပ်တွေရဲ့တပ်ဖြတ်ခြင်းခံရသူပေါင်း2948ဦးတေတံပေးခံရသူက143ဦးဖမ်းဆီးခြင်းခံရသူက13989ဦးရှိတယ်လို့နိုင်ငံရေးအကြီးအကဲများကူညီဆောက်ရှောက်ရေးအသင်း AAPP စီးရင်အရာသိရပါတယ်ဒါအပြင်နှစ်နှစ်အတွင်းမှာတိုက်ပွဲပေါင်း 8,000 ကျော်ဖြစ်ပွားခဲ့ပြီးနေအိမ်ပေါင်း 9,800 ကျော်မိရှို့ဖျက်ဆီးတာခံခဲ့ရတယ်လို့မြမမဟာဗျူဟာနဲ့မူဝါဒရေးရာလေ့လာရေး Institute ISP မြန်မာကဖော်ပြထားပါတယ်။စီးပွားရေးပိုင်းကိုကြည့်ရင်လဲစက်ငွေတန်ဖိုးဟာ35ရာခိုင်နှုန်းကနေ60ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။မြမလူဦးရေရဲ့40ရာခိုင်နှုန်းဟာစည်ရဲမွဲတင်မှုမြင်းအောက်ကိုရောက်သွားပါတယ်။စီဝါရေးတိုးတက်မှုနှုန်းကတော့2023ခုနှစ်စက်တင်ဘာလမှာ300ခိုင်နှုန်းထိတိုးတက်လာနိုင်တယ်လို့ခန့်မှန်းထားပေမဲ့ဒါဟာ2019ခုနှစ်နဲ့နှိုင်းယှဉ်ရင်တော့300ခိုင်နှုန်းလျော့နည်းနေသေးတယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစားကဆိုပါတယ်။လူဦးရေ 15.2 တန်းဟာစားနပ်ရိက္ခာမလောက်မှုနဲ့အရင်ဆိုင်နေကြရပြီးနေရက်စွန့်ခွာရတဲ့ဒုက္ခတွေအရေးအတွက်ဟာလည်း 1.2 တန်းကျော်ပြီလို့ကုလသမဂ္ဂစီးရင်တွေကဆိုပါတယ်
။ဒီကိန်းဂဏန်းအချက်အလက်တွေကိုကြည့်ရင်ဆရာနာသိမ့်ပြီးနှစ်နှစ်ကြာချိန်မှာမြန်မာနိုင်ငံရဲ့အခြေအနေအရရဟာအတော်ဆိုးရွားနေပြီဆိုတာအထူးပြောစရာလိုမယ်မထင်တော့ပါဘူးဒုက္ခတွေပြဿနာလူကုန်ကူးမှုပြဿနာမူရစေဝါကုံတွယ်မှုပြဿနာတွေဟာနိုင်ငံတွင်းသာမကတော့ပဲဒေသတွင်းမှသည်နိုင်ငံတကာစီကိုဥတီလို့နေပါပြီဒါကြောင့်လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်ကမြန်မာနိုင်ငံပြဿနာကိုဖြေရှင်းနိုင်ဖို့နိုင်ငံတကာပူးပေါင်းတုံ့ပြန်မှုပုံစံသစ်ကအရေးပါတယ်လို့ဆိုထားပါတယ်။အဲ့ဒီပုံစံသစ်ဆိုတာကတော့အာဆီယံဘုံသဘောတူညီချက်5ရာအပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာအကောင်အထည်ဖော်စီဖို့စစ်ကောင်စီကိုပြင်းပြင်းထန်ထန်ဒဏ်ခတ်အရေးယူနိုင်ရေးနိုင်ငံတကာမဟာမိတ်အဖွဲ့ဖွဲ့စည်းဆောင်ရွက်ရေးဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
ကမ္ဘာမြေမာမီဒီယာမြင်ကွင်းကိုစောင်းပါရှင်ဖြီသွင်းနိုင်တဲ့အတူအလိမာကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မြန်မာပြည်မှာပေးစာကဏ္ဍကိုမကြာခင်မှာတင်ဆက်ပေးမှာပါ။ဒီမတိုင်ခင်တော့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေအခုနှစ် January 20အတွင်းမှာနိုင်ငံတော်တိုက်ပွဲပေါင်း330ကျော်ဖြစ်ပွားခဲ့ပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မတ်စုမှာဆေးအာဏာသိမ်းမှုအလွန်နှစ်နှစ်တာကာလအတွင်းနိုင်ငံနဲ့ကလက်နက်ကိုင်တိုက်ပွဲပဋိပက္ခဖြစ်စဉ်တွေရဲ့အခြေအနေတွေကိုအချက်အလက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
ဆက်အာနာတိမ့်မှုအလုံးမြန်မာနိုင်ငံမှာလက်နက်ကင်ပြိပခါတိုက်ပွဲတွေ 8,100 ကျော်ဖြစ်ပွားခဲ့ပါတယ်အဲ့ဒီထဲကတိုက်ပွဲ330ကျော်ကပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေခုနှစ်ဇန်နဝါရီ20အတွင်းမှာဖြစ်ပွားခဲ့တာပါ။အဲ့ဒီထဲက68ရာခိုင်နှုန်းကျော်ကစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေအကြားမှာဖြစ်ပွားခဲ့တာပါ။အာဏာသိမ်းမှုအလွန်တနိုင်ငံလုံးမှာရေချောင်းကနေတိုက်ခိုက်ခံရတာအကျဉ်900ကျော်ရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်လခွဲအတွင်းမှာပဲလေကြောင်းတိုက်ခိုက်ခံရတာတွေအကျဉ်190ကျော်ဖြစ်ပွားခဲ့ပါတယ်ဒါဟာအာဏာသိမ်းမှုအနော်လေကြောင်းကနေတိုက်ခိုက်တာအားလုံးရဲ့24ရာခိုင်နှုန်းအထိရှိခဲ့တာပါနှစ်နှစ်တာကာလအတွင်းနိုင်ငံတော်ဝန်ကပြည်နယ်နဲ့တိုင်းအားလုံးမှာလက်နက်ကိုင်ပြိပခတ်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်လက်နက်ကင်ပြိပခတ်တိုက်ပွဲတွေအများဆုံးဖြစ်ခဲ့တာကတော့ကရင်ပြည်နယ်မှာပါတိုက်ပွဲအားလုံးရဲ့54ရာခိုင်နှုန်းကျော်ဟာကရင်ပြည်နယ်ထဲမှာဖြစ်ခဲ့တာပါ စကိုင်းတိုင်းမှာတော့တိုက်ပွဲပေါင်း 1,000 ကျော်ဖြစ်ပြီးဒုတိယအများဆုံးဖြစ်ပါတယ်။နှစ်နှစ်တာအတွင်းမှာချင်းပြည်နယ်ကယားပြည်နယ်နဲ့စကိုင်းတိုင်းတွေကမြို့နယ်အလုံးနီးပါးမှာလက်နက်ကင်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လမ်းကမ်းတဝန်းကမြို့နယ်ပေါင်း193ခုထက်မနည်းမှာလက်နက်ကင်ပဋိပက္ခတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ချင်းပြည်နယ်ကမြို့နယ်တိုင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမင်းတပ်မြို့နယ်မှာအများဆုံးဖြစ်ခဲ့ပါတယ်။ကယားပြည်နယ်မှာတော့မဲဆက်မြို့နယ်ကလွယ်လို့ကြံမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စကိုင်းတိုင်းမှာလည်းမြို့နယ်ပေါင်း38ခုရှိတဲ့အထက်မှာ34ခုမှာတိုက်ပွဲတွေဖြစ်ပွားနေပါတယ
်မာဗျူအာနဲ့မူဝါဒလေ့လာရေးအင်စတီကျူ ISP မြန်မာရဲ့မြင်ကွင်းရဲ့မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်အခုကတော့မြန်မာပြည်မှာဘေးစာကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မအေးသနာကျော်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီနေ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ VOA အစီအစဉ်တွေကို podcast ကနေနားထောင်ပါတယ်ဆိုရရေးလာတဲ့ဦးလာမြင့်ကတော့
မင်္ဂလာပါ BOE let law အခြေအနေက podcast တုံးရတာအဆင်ပြေဆုံးပါပဲ download ဆွဲထားပြီးနားထောင်ရတာဆိုတော့မီးမလာတဲ့အချိန်မှာအဆင်ပြေပါတယ်တော်တော်များများက unicode ပြောင်းမထတော့စာဖတ်ရတာမှအဆင်မပြေပါဘူးဒီနေ့ပြက်ကလေးလက်ဆောင်ပေးနေပြီလို့သိရတော့ရနိုင်ရင်လိုချင်ပါတယ်မြမပြည့်ရဲ့အကျိုးပြုအတန်နှွင့်ဌာနအဖြစ်ရက်တည်နိုင်ပါစေ
ဟုတ်ကဲ့ပါသူရဲ့လိပ်စာလည်းပို့လာပါတယ်ပြက်ကလေးနေကတော့ပို့ပြီးသွားပြီဖြစ်ပါတယ်ရှင်ဒါပေမဲ့ဦးလာမြင့်အတွက်ပြက်ကလေးရှိသေးရင်ကျွန်မပို့ပေးပါလို့မှာပေးပါမယ်နော်Unicode ပြောင်းတဲ့ကိစ္စကလည်းကျမတို့ VOA website တစ်ခုလုံးကြီးရဲ့ဒီ internet ပေါ်မှာရေးတဲ့စလုံးပုံတံလက်ခံမှုနဲ့သက်ဆိုင်နေတဲ့အတွက်ကြောင့်လို့ကြံ့ကြာနေတာဖြစ်ပါတယ်ရှင်။ကျမတို့လည်းအများဆုံးပြောင်းနိုင်အောင်လို့စူးစမ်းနေပါတယ်နော်။နောက်ထပ်သောရရှင်တယောက်ပေးစာကဏ္ဍကနေစာလေးရေးပါတယ်ဆိုတဲ့သောရရှင်ကတော့ကျွန်တော်စကိုင်းတိုင်းမင်းငယ်မြို့နယ်ကျွန်းတော်ကြီးရွာကပါဖေဖေဦးတန်းဝင်းနဲ့မိမိဒေါ်ညိုကြီးတို့နဲ့အတူဆွေမျိုးတွေအားလုံးတတိယကြောင်ပြောပေးစီလိုပါတယ်တဲ့။နှစ်တဲ့အတွက်မိဘနဲ့ဆွေမျိုးတွေကိုနှုတ်ဆက်လာတာဖြစ်ပါရဲ့เนาะဒါပေမဲ့စာရေးလာတာဒီဇင်ဘာလကဖြစ်ပါတယ်ရှင်သူတည်းအရင်ရေးထားတဲ့စာတွေကိုဖော်ပြပေးနေလို့ဒီစာကိုအခုဇန်နဝါရီလကျတော့မှဖော်ပြပေးလိုက်ရပါတယ်เนาะသူကဒီဇင်ဘာအေးအေးဆုံးလာမလို့အဖေနဲ့အမေနွေနွေထွေးထွေးနေပေးကြပါလို့ပြောချင်ပါတယ်အဖေကကျန်းမာရေးမကောင်းတော့စိတ်ပူရပါတယ်တဲ့ကျွန်တော်ကထိုင်းမှာရောက်နေတော့အဝေးကပဲဆူတောင်းပေးနိုင်ပါတယ်ဖီယိုကိုအမြဲအားပေးနေပါတယ်တဲ့မင်းကင်းမြို့နယ်ကျွန်းတော်ကြီးရွာကသူရဲ့နာမည်ကိုတော့ဒီသူ့ရဲ့အကောင့်မှာညွန်ဝင်းလို့ရေးထားတဲ့အတွက်ကြောင့်မလို့ကိုညွန်ဝင်းဖြစ်မယ်ထင်ပါတယ်နော်။ရှင်မျိုးတွေအားလုံးကိုနှုတ်ဆက်လာတာဖြစ်ပါတယ်။အရင်တော့ကတော့မြန်မာပြည်ကဘေးစာများအစီအစဉ်မှာသောရရှင်တွေဒီကိုချစ်ခင်နှစ်သက်တဲ့သူတွေကိုတေးတောင်းတဲ့အစီအစဉ်လေးတေးလက်ဆောင်ကဏ္ဍလေးရှိရမလို့အဲဒီကနေအဲ့လိုမျိုးတေးတောင်းတဲ့အစီအစဉ်တွေမှာဒီလိုစာလေးတွေရရှိတတ်ပါတယ်နော်။အခုတော့အချိန်အခက်ခဲကြောင့်ကျွန်တော်တို့ဒီသချင်းအစီအစဉ်ကိုလည်းရပ်ထားရတဲ့အတွက်ကြောင့်မလို့အခုလိုမျိုးပဲစာရေးပြီးတော့သူအမှားလွာပါလာတာဖြစ်ပါတယ်။သောရရှင်နေမြန်မာပြည်ကဘေးစာများအစီအစဉ်ကိုစာရေးကြတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့တို့လူမှုဘဝနေ့စဉ်ကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေလည်းအမြဲတမ်းပါရှိပါတယ်နော်အဲဒီကစာတချို့ကိုလည်းအမြဲတမ်းဒီမြန်မာပြည်ကဘေးစာများအစီအစဉ်ကနေဖော်ပြပေးနေပါတယ်ခိတ္တမလေးရှားကကိုဆိုးမင်းထက်ပါသူကတော့ရဝေးကိုရောက်နေပေမဲ့လည်းမြန်မာနိုင်ငံမှာဖြစ်နေတဲ့နေ့စဉ်အခက်အခဲတွေနဲ့ပတ်သက်ပြီးတော့အထူးစာနာမိပါတယ်ဆိုပြီးအခုလိုရေးလာပါ
Viewer ရဲ့ထုတ်လွှင့်မှုအစီအစဉ်တွေကိုအလတ်ချိန်ရောအိတ်ဆက်အနာယူချိန်ပါအစဉ်မြဲနားထောင်နေပါတယ်အထူးသဖြင့်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်ရောဒေါ်လာဈေးတက်မှုတွေကြောင့် စာဝတ်နေရေးနဲ့စိုက်ပျိုးသီးနှံထုတ်လုပ်မှုတွေဟာအများဆုံးထိခိုက်လာနေပါတယ်ပြီးပေါထွက်ခွာအလုပ်လုပ်ကြလူတွေအတွက်လည်းအရန်ကိုအခက်အခဲရှိနေပါတယ်အခုလိုအခက်အခဲများစွာရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်အဆင်ပြေချုံးမွေ့စေမယ့်နီလန်ကောင်းတွေအမြန်ရရှိစေချင်ပါတယ်ပြီးပေါမှာနေရပေမဲ့ကို့မွေးရဇာတိအမိမြေမြန်မာပြည်ကိုအထူးသဖြင့်အေဂျန်တာယာဝဖြိုးတဲ့နိုင်ငံအဖြစ်ဘဝနေဝင်ခြင်းမရောက်ခင်မှာမြင်တွေ့ခြင်းမိပါတယ်မြန်မာပြည်သူပြည်သားတွေလည်းအခုလိုဒုက္ခဘေးရန်တွေအမျိုးမျိုးကနေအမြန်ကင်းဝေးကြပါစေလို့ခိတမလေးရှားနိုင်ငံကနေရောညပါဆူတောင်းနေပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ VOA 1 to 1 သားတွေလည်းနေကောင်းချမ်းမာစိတ်နှလုံးရှင်ပြုံးကြပါစေဗျာ။ကျွန်တော်ခိတမလေးရှားဆွန်မင်းထပ်ပါဗျာ
။ဒါကတော့မလေးရှားကကိုဆွန်မင်းထက်သူ့ရဲ့အမိမြေဖြစ်တဲ့မြန်မာနိုင်ငံကပြည်သူတွေဒုက္ခဘေးရန်တွေကြားကနေပြီးတော့အမြန်ဆုံးကင်းဝေးပါစေဆိုပြီးတောင်းဆုပြုပါတယ်ဆိုပြီးရေးလာတာဖြစ်ပါတယ်ရှင်။နေသူအရောက်ခံဆိုတဲ့သရရှင်ရေးလာတဲ့စာလေးကိုကျွန်မဝေမျှပေးချင်ပါတယ်။ဘာလို့လဲဆိုတော့အခုတလောဖတ်နေရတဲ့သတင်းတွေမှာမြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေဒီထိုင်းနိုင်ငံနဲ့တရားမဝင်တွားရောက်ကြရပြီးတော့မှဂျာမာလူကုန်ကူးရီရဲ့ဘေးဒုက္ခတွေနဲ့ရင်ဆိုင်နေရတာတွေနောက်ပြီးတော့ကိုတွားချင်တဲ့နေရာမရောက်ခင်မှာကားမှောက်ပြီးတော့လူတွေတေချေကြရတဲ့သတင်းတွေကိုမကြာခဏကြားနေရလို့ဖြစ်ပါတယ်။ဖမ်းဆီးခံရတဲ့သတင်းတွေလည်းမကြာခဏဆိုလိုတက်လာရတာပါနော်။အခုစာဖော်ပြမဲ့သောရရှင်ကတော့ထိုင်းနိုင်ငံရောက်နေတဲ့သောရရှင်မှာသူကတော့လမ်းမှာဘေးမတည်ရမခအဖြတ်ကျော်နိုင်ခဲ့ပြီးတော့ထိုင်းနိုင်ငံကိုရောက်သွားတဲ့သူဖြစ်ပါတယ်နော်။သူကအခုလိုမျိုးသူရင်ဆိုင်နေရတဲ့အခြေအနေကိုအားလုံးသိဖို့ဝေမျှလာပါတယ်။
ကျွန်တော်တို့ထိုင်းနိုင်ငံဘန်ကောက်မှာအလုပ်တစ်ခုရဖို့အရန်ခက်ခဲနေပါတယ်။အလုပ်တစ်ခုရဖို့အတွက်ပွဲစားတွေကိုလူတစ်ဦးကို4,500ပေးရပါတယ်။အားလုံးအလုပ်သမား100ကျော်ပါတယ်ဗျာ။ငွေတွေကိုလိန်ညာယူထားပါတယ်။မနေ့ဖန်တပတ်ကအလုပ်ဝင်ရမယ်ဆိုပြီးတလားကျော်ရှိနေပါပြီ။ကျွန်တော်တို့မှာစားဝတ်နေရေးအခက်ခဲတွေ့နေလို့ VOA ကိုရင်ဖွင့်စာပေးပို့လိုက်ပါတယ်ခင်ဗျာ။
ဒါကတော့ထိုင်းကိုရောက်ရှိနေပြီးတော့မှအလောက်ကင်မရလို့ဒုက္ခရောက်နေပါတယ်ဆိုတော့ရေးလာတဲ့သရရှင်တယောက်ရဲ့စာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံကိုသွားပြီးတော့ရွှေပြောင်းအလုပ်သမားဖြစ်နေတဲ့အလုပ်လုပ်နေကြတာလဲရေးအတွက်အဖြစ်အရင်များပြပါတယ်နော်။အဲ့လိုမျိုးသွားရောက်တဲ့နေရာမှာလဲဒီလမ်းမှာကုန်တဲ့ပွဲစားတို့ရဲ့ဒုက္ခပေးငွေညှင်းမှုဒါမှမဟုတ်ရင်လဲလမ်းကထိုင်းအာဏာပိုင်တို့ရဲ့ဖမ်းဆီးတဲ့ဘေးအန္တရာယ်နောက်ပြီးတော့လမ်းမှာခက်ခဲကြမ်းတမ်းပြီးတော့အသက်ပါဆုံးရှုံးရတဲ့ဖြစ်ရပြီးတော့ဒီသတင်းတွေလဲမကြာခဏဆူဆူလို့တက်လာတတ်ပါတယ်နော်။နောက်ထပ်ဒီလိုမျိုးသူ့လိုမျိုးပဲနောက်ထပ်သောရရှင်တယောက်ကလည်းတစ်ဖက်နိုင်ငံရောက်ရှိနေပါတယ်မြန်မာနိုင်ငံပြောင်းချင်ပါတယ်ဒုက္ခအရန်ရောက်နေလို့အခုညီပေးပါဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်နော်သူကတော့လောနိုင်ငံကိုရောက်ရှိနေတာပ
ါတစ်ဖက်နိုင်ငံမှာဒုက္ခရောက်နေလို့ကူညီပေးဖို့မြစ်တာရက်ခံပါတယ်မြန်မာနိုင်ငံကမိဘစီပြောင်းချင်ပေမဲ့ပြန်စိငွေကြေးမတက်နိုင်လို့လူမှုကယ်ဆယ်ရေးအဖွဲ့ကတစ်ဖက်နိုင်ငံမှာဒုက္ခရောက်နေသူတွေကိုပြန်ခေါ်ပေးဖို့မြစ်တာရက်ခံပါတယ်မိဘထံကထွက်လာပြီးလာအိုနိုင်ငံမှာရောက်နေတာပါခင်ဗျာ။ပဲခူးတိုင်းဒေသကြီးရေတာရှည်မြို့နယ်တခွဲကျဲကြီးရွာကပါ
။ဟုတ်ကဲ့ပါဒီသောရရှင်ပြောလို့ပဲကျွန်မဒီလောနိုင်ငံနေဆက်ကိုရောက်တုန်းကမြင်ကွင်းလေးနဲ့တိခဲ့ရတာလေးတွေကိုအမှတ်ရမိပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်ရာဒီပေါ့နော်မြန်မာနိုင်ငံမှာဆိုရင်တော့ဇူလိုင်လလောက်ဖြစ်မယ်ထင်ပါတယ်။အဲဒီတော့ကကျွန်မအားလဲရဲ့အနေနဲ့ထိုင်းနိုင်ငံကိုရောက်ခဲ့တော့မြန်မာနိုင်ငံနေဆက်ရွှေတိရိကန်ဖက်ဒီထိုင်းနိုင်ငံမှာအချင်းကိုရောက်ရှိခဲ့ပါတယ်။အဲ့မှာဒီမြန်မာရဲ့ထိုင်းရဲ့လောရဲ့နေဆက်ထိုင်းနဲ့မြန်မာနဲ့မြစ်လေးပဲချပြီးတော့လောဘက်အချင်းမှာဟိထနေတဲ့အဆောက်အုံကြီးတွေတွေ့လို့ဒီကျမတို့ကိုလိုက်ပြီးတော့ပို့တဲ့အဲလန်းညုံကိုမေးကြည့်တော့အဲ့ဒါကဲစီနိုလောင်ကစားပွဲရုံနေဖြစ်တယ်လို့သိရပါတယ်။နောက်ပြီးအဲ့မှာမမဝင်တန်းတွေအများကြီးအလုပ်လုပ်ကြတယ်လို့လည်းသိရပါတယ်။မမဝင်တန်းတွေအနေနဲ့တရုတ်လိုစကားပြောတဲ့ရင်လာကကောင်းကောင်းရပြီးတော့ရိုးရိုးပါမှဘာသာစကားတွေပါရင်မတက်ထားဘူးဆိုရင်တော့ဒီအခြေခံအလုပ်တွေကိုလုပ်လို့ရတယ်လို့သိရပါတယ်။အဲ့ဒီကိုရောက်ဖို့အတွက်လည်းမြန်မာနိုင်ငံတွေကနေပြီးတော့အဲ့ဒီမြစ်တစ်ဖက်ကန်းကိုကူဖို့အတွက်ပတ်စံတွေအများကြီးပေးပြီးတော့မှခိုးပြီးတော့တွားရောက်ကြရတာဖြစ်တယ်လို့သိခဲ့ရပါတယ်။ဒါကြောင့်မလို့ခုစာရေးလာတဲ့သရရှင်အဲ့ဒီအဆောက်အုံကြီးတွေရဲ့တနေရာမှာများအလုပ်လုပ်နေသလားလို့တွေးမိပါရဲ့နော်။သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးရရှိနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ် Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကို မြမပြည်မပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambies News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုင်းရိုင်းနားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်း၊ရွှင်လန်းချမ်းမြေကြပါစေရှင
်။မိုင်မပေးသာကနာကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံစကော့တလန်မြောက်ပိုင်းကကျွန်းလေးတစ်ခုမှာ Viking တွေရဲ့ပွဲတော်တစ်ခုကိုကျင်းပခဲ့ပါတယ်။ American အာကာသစူးစမ်းလေ့လာရေး Agency NASA ရဲ့အင်္ဂါဂြိုလေ့လာရေးဂြိုလ်တွေကဝုံဝုံမျက်နှာပုံစံတစ်ခုအင်္ဂါဂြိုပေါ်မှာတွေ့ခဲ့ရပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းညာနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံစကော့တလန်မြောက်ပိုင်းကကျွန်းလေးတစ်ခုမှာ Viking တွေရဲ့ပွဲတော်တစ်ခုကျင်းပခဲ့ပါတယ်။ Viking တွေဟာဥရောပတိုင်း Scandinavian ဒေသမှာ800စုနဲ့700စုအတွင်းလှည့်လည်နေထိုင်ခဲ့ကြတဲ့သူတွေပါ။ COVID-19 ရောဂါကြောင့်နှစ်နှစ်ကြာရပ်နားခဲ့ရတဲ့ဒီပွဲကိုဒီနှစ်2023ခုနှစ်ပြန်ကျင်းပတဲ့အခါမှာတော့အမျိုးသမီးတွေကိုလည်းပါဝင်ဆင်နွှဲခွင့်ပေးခဲ့ပါတယ်။ App Helly R လို့ခေါ်တဲ့ဒီပွဲကို Christmas ရာသီပြီးဆုံးတဲ့အထိမ်းအမှတ်အနေနဲ့ဇန်နဝါရီလနောက်ဆုံးအပတ်ရဲ့အင်္ဂါနေ့မှာကျင်းပတာဖြစ်ပြီးဒီပွဲကိုတော့19ရာစုကတည်းကစတင်ခဲ့တာပါ။လူရောက်တစ်ထောင်လောက်ပါဝင်ကြတဲ့ဒီပွဲမှာပါဝင်သူတွေအနေနဲ့ Viking တွေလိုဝစ်စင်ထားကြပြီးမြို့ထဲမှာစီတန်းလှည့်လည်ကြပါတယ်။အဲဒီနောက်မှာတော့စိတ်ကန်းသားမှာစောက်ထားတဲ့ Viking ပုံစံတူလှေကြီးတစ်စီးကိုမိရှို့ပြီးပွဲတော်ကိုအဆုံးသတ်ကြတာပါ။အမျိုးသမီးတွေကိုပါဝင်ဆင်နွှဲခွင့်ပေးထားပေမဲ့လို့ဒီနှစ်မှာအမျိုးသမီးတွေပါဝင်ဆင်နွှဲခဲ့တာမရှိဘဲလာမယ့်နှစ်တွေကျမှပါဝင်နိုင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပွဲစီစဉ်တဲ့ကော်မတီကပြောပါတယ်။ဒီပွဲဟာကမ္ဘာလက်ခီးသွွားတွေဧည့်သည်တွေကြားမှာရေပန်းစားလူကြိုက်များတဲ့ပွဲတစ်ခုဖြစ်ပြီးဒေသခံတွေကြားမှာလည်းဂုဏ်ယူရတဲ့ရိုးရာပွဲတော်တစ်ခုဖြစ်ပါရဲ့ရှင
်။ယိုဂီပန်တင်တန်နဲ့ဝင်းနီးဒပူစတဲ့ဝဲဝံနေနဲ့တူတဲ့ဝဲဝံမျက်နှာပုံစံတစ်ခုကိုအင်္ဂါဂျိုပေါ်မှာတွေ့ခဲ့ရပါတယ်။ဒီဝဲဝံမျက်နှာပုံစံကိုအမေရိကန်အာကာသလေးလာစူးစမ်းရေးအေဂျင်စီ NASA ရဲ့အင်္ဂါဂျိုလေးလာရေးဂျိုတူးကရိုက်ကူးနိုင်ခဲ့တာပါ။ဒီဂျိုရူမှာအစင်းမြင့် high rise လို့ခေါ်တဲ့ high resolution ဓာတ်ပုံတွေရိုက်ကူးနိုင်တဲ့ကင်မရာတပ်ဆင်ထားပြီးတော့အင်္ဂါဂျိုပတ်လမ်းမှာ2006ခုနှစ်ကလေးကပတ်နေခဲ့တာပါ။ဒီဂျိုရူကနေအင်္ဂါဂျိုရဲ့မျက်နှာပြင်တွေကိုရိုက်ကူးပြီးကမ္ဘာမြေပေါ်ကိုပြန်ပို့ပေးတာပါ။ဒီဝဲဝံမျက်နှာပုံဟာအုတ်ကာကဲကြာရာကနေဖြစ်ပေါ်လာပြီးတော့အကျယ်တမိုင်ခွဲလောက်ရှိပြီးနှာခေါင်းပုံစံတွေနဲ့မျက်လုံးပုံစံတွေကတော့မီးတောင်ချော်ရည်သို့မဟုတ်ရှုံရည်တွေအပေါ်ကအုပ်သွားတာဖြစ်နိုင်ကြောင်းအရီဇိုနာတက္ကသိုလ်ကသိပ္ပံပညာရှင်တွေကခန့်မှန်းပါတယ်။အင်္ဂါဂျိုလေးလာရေးဂျိုရု high rise ကဂျိုပတ်လမ်းမှာရှိနေတဲ့ဂျိုရု6လုံးနဲ့ကတလုံးဖြစ်ပြီးတော့ဒီဂျိုရုတွေဟာအနာဂတ်အင်္ဂါဂျိုခရီးစဉ်တွေအတွက်အသေးစိတ်မြေပုံတွေကိုရေးဆွဲရမှာလဲကူညီပေးနေတာပါ။အခုအချိန်ထိတော့အင်္ဂါဂျိုမှာဟောလိဝုဒ်ရုပ်ရှင်တွေတဲကလိုမျိုးလုံးပြူးပြူးနဲ့အစိမ်းရောင်ဂျိုသားတွေမတွေ့သေးပါဘူးခင်ဗျာ။
ဂျမီနီရဲ့ကြောင်မင်းကဒီနေ့မြစ်ထဲမှာလူရောက်တစ်ထောင်ကျော်လောက်ပြီးချမ်းနေတဲ့စောင်းရာတီထဲမှာပဲအလှပြဖောင်နေတဲ့ရေစင်းကူခဲ့ကြပါတယ်။အ
အပူချိန် 3.5 ဒီဂရီဆဲဆီယက်လောက်ပဲရှိတဲ့အချိန်မှာရေကူးဝစ်စုံတွေအလပြဝစ်စုံတွေဝစ်ပြီး52ချိန်မြောက်ဆောင်းရသည့်ရေကူးပွဲတော်ကျင်းပခဲ့တာပါ။အလပြဖောင်းတွေကိုတွင်ပြီးဂျာမနီနိုင်ငံကဒေသခံတွေသာမကပြင်သစ်နဲ့ချက်သမရနိုင်ငံကလူတွေလည်းရေကူးပွဲတော်ကိုဆင်နွှဲကြပါတယ်။ရေကတိတ်မအေးပဲနေလို့ကောင်းယုံရှိပြီးတော့ရေစီးကတော့တန်တဲ့အတွက်ကူးခတ်ရမှာအနည်းငယ်ခက်ခဲတယ်လို့ပါဝင်တဲ့သူတို့ကပြောပါတယ်။တချို့ဖောင်းတွေကနာမည်ကျော် The Flintstone ကာတွန်းပုံလေးတွေပြသထားတာဖြစ်ပြီးတချို့ပုံလေးတွေကတော့နိုင်ငံရေးသတင်းစကားတွေကိုပြသရေးသားထားပါတယ်။1969ခုနှစ်ကတည်းကစခဲ့တဲ့ဒီပွဲဟာဒေသခံအသက်ငယ်လုံခြုံရေးဝန်ထမ်းတွေလေ့ကျင့်တဲ့လေ့ကျင့်ခန်းအဖြစ်ကနေစခဲ့တာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းပြီးခဲ့တဲ့နှစ်နှစ်ကျော်ကခဏရပ်နားခဲ့ရပါတယ်ရှင်။
ပြင်သစ်စပိန်စီးသူတယောက်ဟာကီလိုမီတာ 8,000 လောက်အကွာဝေးရှိတဲ့ပြင်သစ်ကနေအိန္ဒိယကိုစပိန်နှင်းသွားခဲ့ပါတယ်။ရေစီးလွှာပျက်စီးမှုတွေကိုကြိုတင်ကာကွယ်ဖို့သတိပေးတဲ့သတင်းစကားတွေကိုဖြန့်ဖြူးတဲ့အနေနဲ့ Natalie Mass ဟာနိုင်ငံပေါင်း10နိုင်ငံကျော်ကိုဖြတ်ကျော်ပြီးအိန္ဒိယနိုင်ငံတောင်ပိုင်းကွန်ပျူတာမြို့ကိုရောက်လာခဲ့တာပါ။ We for Swine လို့နာမည်ပေးထားတဲ့သူ့ရဲ့ခရီးစဉ်ကိုဇွန်လ21ရက်နေ့ကစတင်ခဲ့ပြီးတော့6လကြာမှပြီးဆုံးခဲ့တာပါ။မက်ဆာကိုအင်ဘတန်မြို့မှာရှိတဲ့ကျောင်းတွေကိုတွားရောက်ပြီးရေစီလွှာထိမ့်သိမ်းရေးအတွက်ကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံဆွေးနွေးမှာပါသူဟာအီတလီ၊တူရကီ၊ဆာဘီယာ၊ခရိုရေးရှား၊ဘူလ်ဂေးရီးယားစတဲ့နိုင်ငံတွေကိုဖြတ်ကျော်ခဲ့ပြီးတဲ့နောက်ကိုအင်ဘတန်မြို့မှာရှိတဲ့အီရှာယောဂစင်တာကိုရောက်လာခဲ့တာပါဒီစင်တာကိုဦးစီးတဲ့ဆာဂူရူယက်ကီဝီဆုဒါကလည်း Safe Swine ဆိုတဲ့ရေစီလွှာကိုစောင့်ရှောက်ကဲတင်ပါလှုပ်ရှားမှုကိုဦးဆောင်နေသူတဦးဖြစ်ပြီးတော့ရေစီလွှာချမ်းမာရေးနဲ့ဓာတုနီးတွေမသုံးဘဲအော်ဂန်နစ်နီးတွေနဲ့အပင်တွေကိုစိုက်ပျိုးဖို့အသားစားသုံးမှုလျှော့ချအောင်လှုပ်ဆောင်နေသူတဦးလည်းဖြစ်ပါတယ်။ Catholic Relief Service CRS အဖွဲ့ရဲ့စီးအင်းတွေအရကမ္ဘာမြေပေါ်မှာရှိတဲ့စိုက်ပျိုးမြေ၃ပုံတစ်ပုံဟာထွန်ရဲ့စိုက်ပျိုးမှုတွေ၊လေတွေ၊မိုးရေတွေကြောင့်ရေလွှာတိုက်စားမှုတွေဖြစ်နေပြီးအဆင့်နှိမ့်ကျသွားရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။သူကြဆံပြသတင်းများအစီအစဉ်ကိုကိုငင်းညံ့နဲ့မခင်ဖြူထွေးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်နေနေကျွန်တော်တို့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ကဖြစ်ဖြစ် Facebook ကဖြစ်ဖြစ်တဆင်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@viewnews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမိုင်းဂျင်းနိုင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာစစ်ကောင်စီအနေနဲ့လေကြောင်းကနေတိုက်ခိုက်တာတွေမိရှုဖျက်ဆီးတာတွေကိုအရှိအဟုန်နဲ့လှုပ်ဆောင်ခဲ့တာကြောင့်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာတေဆုံးခဲ့တဲ့အရေးအတွက်ဟာကမ္ဘာမှာအရက်သားပြည်သူတေဆုံးမှုဒုတိယအသေးအပြောက်အများဆုံးနိုင်ငံဖြစ်ခဲ့ကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ကြီးဘာဘရာဝူဒ်ဝတ်ကပြောကြားလိုက်ပါတယ်စစ်အာဏာသိမ်းနှစ်နှစ်ပြည့်ချိန်မှာမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေဆိုးရွားနေတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာအငြင်းရန်ကိုယ်စားလှယ်သံမတ်ကြီးဦးကျော်မိုးထွန်းနဲ့အတူဒီသတင်းပတ်အတွင်းနိုင်ငံတကာကိုပြောကြားခဲ့တဲ့ဗီဒီယိုမိကွန်းမှာတမ်မတ်ဂျီဝူဒ်ဝတ်ကပြောသွားတာပါ။ဒါပြင်လုံခြုံရေးကောင်စီရဲ့မြမအရေးဆုံးဖြတ်ချက်ကိုစစ်ကောင်စီကလိုက်နာခြင်းရှိမရှိလာမယ့်မက်ရှ်လာမှာတုံ့တက်မှာဖြစ်ပြီးနောက်ထပ်လိုအပ်နေတဲ့အရေးယူဆောင်ရွက်မှုတွေကိုလည်းဆက်ပြီးလုပ်သွားဖို့အသင့်ပြင်ထားမယ်လို့ဗီဒီယိုတမ်မတ်ဂျီကပြောပါတယ်ရှင်။မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်မဖြစ်ကိုဆုံးဖြတ်မဲ့နှစ်ဟာ2023ခုနှစ်ဖြစ်ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါရယ်ဖေဖော်ဝါရီလ4ရက်စနေနေ့ကဗြိတိန်နိုင်ငံလန်ဒန်မြို့မှာပြုလုပ်တဲ့မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံပွဲအတွင်းဒေါ်စင်မအောင်ကဆီယနာတင်ထားတဲ့မြန်မာနိုင်ငံကိုအပြောင်းလဲလုပ်ဖို့ NUG က2023ခုနှစ်အတွင်းချမှတ်ထားတဲ့လမ်းကြောင်းကိုပြောသွားခဲ့ပါရယ်ဒါအပြင် NUG အစိုးရအနေနဲ့နိုင်ငံရေးအရချမှတ်ထားတဲ့မူအပေါ်မှာစစ်ကောင်စီနဲ့ညှိနှိုင်းလို့မရတဲ့အခြေအနေတွေရှိနေတယ်လို့ညှိနှိုင်းဖို့ဘယ်အဆင့်ထိရှိရမယ်ဆိုတဲ့သတ်မှတ်ချက်တွေကိုလည်းရှိနေကြောင်းဒေါ်စင်မောင်ကပြောဆိုခဲ့ပါရယ်ရှင
်တရင်ချင်းချုပ်ကိုမိုင်းအင်ဂျင်နီယာချင်းညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Canalius Channel နဲ့ TN1 တို့ဖြစ်ပါတယ် View American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 1925 30နဲ့ line meter 190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေကျွန်တော်ပြန်နိုင်ပါ
This program has come to you from the Voice of America, Washington.